Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပြကြပါသည်များ VOA American တိုင်းရင်2023ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ခင်း VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5မီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
ဂါဇာမှာဟားမက်စ်တို့ရဲ့မြေအုပ်မင်တစ်တွေကြောင့်တိုက်ပွဲအချိန်ညှိရတယ်လို့အစ္စရေးကဆိုပါတယ်2023ခုနှစ်ဟာတရင်လှုပ်လှုပ်ရင်းတိတ်ဆုံးခဲ့ရတဲ့မီဒီယာသမားအရေးအတွက်မကြုံစဘူးမြင့်တက်လာတယ်လို့နိုင်ငံတကာသတင်းတောင်များအဖွဲ့ချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာ2023အာဏာသိမ်းမှုတွေနောက်ပိုင်းလူသက်မှုတွေအထူးများပြားလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်
။ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့ဂါဇာစစ်ပွဲကြောင့်လူငယ်တွေကြားမှာနှစ်ဖက်အမြင်ကွဲပြားနေတာကိုဘယ်လိုညှိနှိုင်းယူလို့ရမလဲဆိုတဲ့သုံးသပ်တင်ပြချက်တစ်ခုနဲ့ဂျူးစန့်ကျင်ရေးမွတ်စလင်ဘုံနီးရေးတွေကိုကြိုတင်ကာကွယ်နိုင်ရေးအမေရိကန်တက္ကသိုလ်တွေကလှုံ့ဆော်လာကြတဲ့အကြောင်းတွေတင်ပြသွားဖို့ရှိသလိုကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေကိုဘယ်လိုမျိုးရေးသားနေကြသလဲဆိုတာကိုပါတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညာအေးတော့ပြသွားမှာဖြစ်ပါတယ်ဗျာ။
ဂါဇာကမ်းမြောင်မှာလက်နက်တွေတူလောင်ထားပြီးဟားမတ်စ်အခြေစိုက်တဲ့ဥမင်လှိုင်ကောင်းအစ်တစ်ခုကိုတွေ့ရှိခဲ့ကြောင်းအစ္စရေးကတောက်ကြနေမှာပြောပါတယ်ဟားမတ်စ်အဖွဲ့ဟာအရက်ဖက်အခြေခံအဆောက်အအုံအောက်မှာကျယ်ပြန့်တဲ့ကွန်ရက်တွေထားရှိပြီးစစ်ရေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်ဂါဇာမှာရှိတဲ့အယ်အာဆာတက္ကသိုလ်ဝင်းတွေကအနီးကနေကြောင်းတစ်ကြောင်းကိုဥတီဖောက်ထားတဲ့ဆိုတဲ့ဥမင်လှိုင်ကောင်းရဲ့ဗီဒီယိုဒါမှမဟုတ်ဓာတ်ပုံအထောက်ထားကိုတော့အစ္စရေးဘက်ကထုတ်မပြပါဘူးဒါပေမဲ့တက္ကသိုလ်ကျောင်းဝင်းထဲမှာတွေ့ရတဲ့ဆိုပြီးဆွဆွဲထားတဲ့ဖောက်ခွဲပစ္စည်းတွေနဲ့ဒုံးပြန်အစိတ်ပိုင်းတွေရဲ့ဓာတ်ပုံတွေကိုတော့ထုတ်ပြန်ခဲ့ပါတယ်။ဂါဇာမြောက်ပိုင်းကစစ်ရုံတရုံအနီးမှာလည်းကင်မရာဖုန်းစကားပြောစက်နဲ့လက်နက်တွေပါရှိတဲ့ဟားမတ်စ်အခြေစိုက်စခန်းကိုတွေ့ရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒီဖော်ထုတ်တွေ့ရှိမှုတွေကအရက်ဖက်နေရာတွေမှာဟားမတ်စ်ဟာအမြင့်တွဲနေတာကိုပြသနေတယ်လို့ဆိုကာတိုက်ခိုက်မှုတွေအရှိန်မြင့်တင်နေတာကိုအစ္စရေးကကာကွယ်ပြောဆိုခဲ့တယ်လို့အရက်သားတွေကိုအစုလိုက်အပြုတ်လိုက်ရွှေ့ပြောင်းမှုတွေပိုးလုတ်ကြဖို့လဲတောင်းဆိုပါတယ်။လက်ပြိုင်ထဲမှာပဲဂါဇာကမ်းမြောင်ဒေသမှာဘေးကင်းလုံခြုံစိတ်ချတဲ့နေရာမကြံတော့ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာပြောပါတယ်။ဒီဆိုးရွားတဲ့အခြေအနေကိုအဆုံးသတ်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အတက်နိုင်ဆုံးလှုပ်ဆောင်ရမယ်လို့သူကလုံခြုံရေးကောင်စီကိုတတိပေးခဲ့ပါတယ်။2023ခုနှစ်ဟာတည်တဲ့အလုပ်လုပ်ရင်းသိဆုံးခဲ့ရတဲ့မီဒီယာသမားအရေးအတွက်မကြုံစဘူးမြင့်တက်လာတဲ့နှစ်ဖြစ်နေပြီးအများစုကဂါဇာမှာဖြစ်တယ်လို့ပြင်သစ်အခြေစိုက်နိုင်ငံတကာသတင်းတောင်များအဖွဲ့ချုပ် IFJ ကပြောပါတယ်ဒီနှစ်ထဲမှာသတင်းမီဒီယာသမား94ဦးအသက်ခံခဲ့ရပြီး400နီးပါးထောင်ချခံရကြောင်းတောက်ကြနေ့ကထုတ်ပြန်တာပါသတင်းမီဒီယာသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်စိုးရိမ်ပူပန်ကြောင်းပြောပြီးအစိုးရရဲ့အနေနဲ့ဒီလူသက်မှုတွေကိုအလုံးစုံစုံစမ်းဖော်ထုတ်ပြီးသတင်းသမားတွေဘေးကင်းရေးအတွက်အစီအမံတွေချမှတ်ဖို့IFJ ကတိုက်တွန်းပါတယ်။ဟားမတ်စ်နဲ့အစ္စရေးစစ်ပွဲအတွင်းတည်ဆုံရတဲ့သတင်းသမားအရေးအတွက်ဟာပြီးခဲ့တဲ့10ဆုနဲ့3ခုအတွင်းတခြားပြိပခါတွေအားလုံးထက်ကျော်လွန်ခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာ9ရက်ကအစ္စရေးကိုဟားမတ်စ်ကတိုက်ပြီးတဲ့နောက်တရက်မှသတင်းတောက်တယောက်နှုံတည်ဆုံနေပြီးတည်ဆုံသူက68ဦးထက်မနည်းရှိနေတယ်လို့ဆိုပါတယ်။ဒါဟာဒီနှစ်အတွင်းကမ္ဘာတဝန်းတည်ဆုံရတဲ့မီဒီယာသမားအားလုံးရဲ့82ရာခိုင်နှုန်းလည်းရှိပါတယ်။ဒီနှစ်အတွင်းကမ္ဘာတဝန်းအချင်းကြက်ခံနေရတဲ့သတင်းမီဒီယာသမားစုစုပေါင်းကတော့393ရှိပါတယ်။ဒီထက်မှာတရုတ်နဲ့ဟောင်ကောင်မှာသတင်းသမား80ဦးနဲ့အများဆုံးအဖမ်းခံနေရပြီးသူ့နောက်မှာတော့ဆက်နာသိမ်းထားတဲ့မြန်မာနိုင်ငံက54ဦးနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ။လူသတ်မှုနဲ့တခြားရည်ရွယ်ချက်ရှိရှိတပ်ဖြတ်မှုအရေးအတွက်ဟာကမ္ဘာတဝန်းမှာ2021ခုနှစ်ထဲစံချိန်တင်မြန်မာလာခဲ့ပြီးလူသတ်မှုအများဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာအသစ်တစ်ဆောင်ကတောက်ကြနေမှာဖော်ပြပါတယ်။ဒါဟာကာယယောဂကာလပိတ်ဆို့မှုတွေကြောင့်ဖြစ်လာတဲ့ဖိစီးမှုတွေနဲ့စီးပွားရေးဖိအားတွေကြောင့်လည်းပါတယ်လို့မြန်မာနိုင်ငံမှာလို့နိုင်ငံရေးအကျန်းဖက်မှုတွေမြင့်တက်လာတာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။2021ခုနှစ်ထဲမှာရွေးချယ်ရှိရှိအသက်ခံခဲ့ရသူအရေအတွက်က4,500,800ရှိပြီးဒါဟာ2000ခုနှစ်ကစတင်ခဲ့တဲ့မှတ်တမ်းတွေအရအမြင့်ဆုံးဖြစ်ကြောင်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ ကမ္ဘာလုံးဆိုင်ရာလူသတ်မှုဆိုင်ရာလိလာချက်မှာဖော်ပြထားပါတယ်ဒီထဲမှာ2021ဆက်လာသိမ့်ပြီးနောက်နိုင်ငံရေးဆက်ဆက်အကြမ်းဖက်မှုမြင့်တက်နေတဲ့မြန်မာနိုင်ငံကတောင်အာဖရိကနိုင်ငံနဲ့အတူလက်တင်အမေရိကနဲ့ကယ်ရေဘီယံဒေသတွေနိုင်ငံတွေပြီးရင်လူသတ်မှုအများဆုံးထိပ်တန်းဆင်းနိုင်ငံတွေမှာပါဝင်နေတာပါအာနာသိန်းစစ်တပ်နဲ့တပ်ဖွဲ့ဝင်တွေဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပြုလုပ်ခဲ့ပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်စစ်တပ်ဘက်ကတော့ဒါဟာညီညာရေးနဲ့လူမျိုးရေးအတွက်လှုပ်ဆောင်တာလို့အကြောင်းပြလေးရှိပြီးရက်ဆက်ချင်းချုပ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအမြဲတမ်းငြင်းဆိုလေးရှိကအာနာသိန်းမှုကိုစန့်ကျင်နေကြသူတွေကိုအကြမ်းဖက်သမားတွေဖြစ်တစိုက်ကပ်အပြစ်တင်လေးရှိပါတယ်ညာ
အန်ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်စနေမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာညီနောင်မဟာမိတ်3ဘွဲ့ရဲ့2029စစ်စင်ရေးစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအိုးအိမ်စွန့်ခွာခဲ့ရသူတွေရဲ့85ရာခိုင်နှုန်းလောက်ကိုပဲလူသားချင်းစာနာမှုအကူအညီအနည်းဆုံးတစ်ကြိမ်ပေးထားနိုင်ပြီးလိုအပ်ချက်တွေကိုအပြည့်အဝဖြည့်ဆည်းပေးဖို့မလုံမလောက်ဖြစ်နေတယ်လို့ဒီဇင်ဘာ10ရက်တောက်ချာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့အစီရင်ခံစာအသစ်မှာဖော်ပြပါရတယ်။2023ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုအစီအစဉ် HRP အတွက်လိုအပ်နေတဲ့ရန်ပုံငွေအားလဲ29ရာခိုင်နှုန်းသာရရှိထားလို့ရမငွေအလုံးနည်းနေတယ်လို့ဖော်ပြထားပါတယ်စပေးရှောင်ပြည်သူတွေဟာသူတို့ရဲ့အသက်ရှင်တန်ရေးအတွက်လူသားချင်းစာနာထောက်ထားမှုအကူအညီကိုသာအများဆုံးမိခိုးအားထားနေရတာကြောင့်နိုင်ငံတွင်းကတချို့ဒေသတွေမှာလိုအပ်နေသူအားလုံးကိုပုံမှန်ပံ့ပိုးကူညီပေးရမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့ဆိုပါတယ်ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေဟာအထူးသဖြင့်တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပို့ပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတယ်လို့ပြောပါတယ်တိုက်ပွဲတွေဟာလည်းနိုင်ငံရဲ့3ပုံ2ပုံလောက်ထိကျေပြတ်နေတယ်လို့ကုလအစိုးရခန်းစားကဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းရခိုင်ချင်းစကိုင်းမကွေးကယားပဲခူးအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေကမြို့နယ်အများပြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။အောက်တိုဘာ29ရက်နေ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေအရှိန်မြင့်လာနေလို့လူတန်းဝက်ကျော်ဟာလည်းလက်တလောအိုးအိမ်စွန့်ခွာခဲ့ရပြီးအဲ့ဒီမတိုင်ခင်ကလည်းနေရစွန့်ခွာသူနှစ်တန်းရှိနေတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ထဲကမြန်မာနယ်စပ်နဲ့အနီးဆုံးချင်းတောင်မြို့ထဲမှာစိတ်ကြွဆေးပြား၅သန်းနီးပါးဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီဇင်ဘာ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကြိုတင်သတင်းရလို့တသီးတွေတည်ဆောင်လာတဲ့ကုန်တင်ကားတစ်စီးကိုရှာဖွေဖမ်းဆီးရမှာလိန်မော်သီးချင်းတွေအောက်မှာဖွက်ပြီးယူဆောင်လာတဲ့စိတ်ကြွဆေးအထုပ်ပေါင်း490တုပ်ထဲမှာစိတ်ကြွဆေးပြား၄သန်း၉သိန်းဖမ်းမိခဲ့တာလို့ထိုင်းရဲကပြောပါတယ်။ဒီဆေးပြားတွေဟာဝဒေတာထုပ်ဝူရဲ့စေဝါးတွေဖြစ်ကြောင်းလဲဆွဆွဲထားပါတယ်။တပတ်တွင်တတိယအကြိမ်မြောက်ဖမ်းမိတာလို့လည်းပြောပါတယ်။မူရဲ့စေကုံတွေတွေဟာဒေတာအတွက်သီးနှံတွေတင်ဆောင်ထားတဲ့ကုန်တင်ကားငယ်တွေကိုအသုံးပြုပြီးထိုင်းမြောက်ပိုင်းကနေထိုင်းနိုင်ငံအတွင်းပိုင်းခရိုင်တွေကိုတယ်ဆောင်လို့ရှိတာပါ။စိတ်ကြွဆေးပြားတွေဘသူကပို့တယ်ဘသူတွေကိုလက်ခံရယူတယ်ဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးဖော်ထုတ်ထားနိုင်ပြီဖြစ်လို့တရားခဏတွေကိုဖမ်းဝရမ်းထုတ်ဖမ်းဆီးသွားမယ်လို့ထိုင်းရဲကပြောပါတယ်။အော်တိုဘာ10ရက်နေ့ကနေဒီဇင်ဘာပထမပတ်အတွင်းထိုင်းမြောက်ပိုင်းကနေဝင်ရောက်လာတဲ့မူရစ်စေဝါအမှုပေါင်း26မှုကိုထိုင်းရဲကစစ်ဆေးဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခံ42ယောက်ကိုရုံးတင်တရားစွဲဆိုနိုင်ခဲ့ကြောင်း3လအတွင်းမှာတော့ကာလတန်ဖိုးဘတ်ငွေတန်ပေါင်း1000ကျော်ဘူးတန်ဖိုးရှိစိတ်ကြွဆေးပြား55သန်းနဲ့အိုက်စကီလို200ကိုဖမ်းမိထားပြီလို့လည်းထိုင်းမူရစ်နှိမ်နင်းဗျူရိုကသတင်းထုတ်ပြန်ထားပါတယ်ညာဘင်္ဂလားဒေ့ရှ်ရဲ့အကြီးဆုံးအတိုက်ခံပါတီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ကရှေ့လာမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုတပိတ်မှောက်ဖို့ဆုံးဖြတ်ခဲ့ပြီးအတူအယောင်မဲပေးပွဲမှာမပါဝင်နိုင်မှုလို့ကြေညာခဲ့လို့ဒါရွေးကောက်ပွဲရဲ့လွတ်လပ်တရားမျှတမှုတွေစိုးရိမ်မှုတွေရှိကြောင်းဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့လေလာသုံးသပ်သူတွေကထုတ်ဖော်ပြောဆိုနေကြပါတယ်။ဇန်နဝါရီလဆွေရွေးကောက်ပွဲကို BNP အပါဝင်အတိုက်ခံ18ပါတီကတပိတ်မှောက်ထားတာပါ။BNP ပါတီဝင်တူဖြစ်တဲ့ Abdul Mori Khan ကတော့ဘင်္ဂလားဒေ့ရှ်မှာဒီမိုကရေစီတည်ဆုံးခဲ့ပြီလို့ဆိုကာလက်ရှိအာဏာရဝန်ကြီးချုပ်ရှိတ်ဟက်ဆီနာရဲ့အဝါမီလိဂ်အစိုးရလက်အောက်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမရှိနိုင်ဘူးလို့ကြေညာပရင်းကြီးက VOA ကိုပြောထားပါတယ်အစိုးရကအရက် ရပ်ဖက်အုပ်ချုပ်ရေးရဲအုပ်ချုပ်ရေးတရားစီရင်ရေးအဖြစ်ရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံတွင်းကလွတ်လပ်တဲ့ပြည်သူ့ရေးရာအဖွဲ့အစည်းအားလုံးကိုလဝက်ကြီးအုပ်ထားပြီးလက်ရှိအနေအထားနဲ့လွတ်လပ်တရားမျှတပြီးဗက်မလိုက်တဲ့ရွေးကောက်ပွဲလုပ်နိုင်မယ့်နည်းလမ်းမရှိဘူးလို့ခန့်ကပြောပါတယ်။အာဏာရပါတီအဝါမီလိဂ်ရဲ့အထွေထွေအတည်ပြုအိုဘိုက်တာခွေတာကတော့ဒါကိုပယ်ချပြီးရွေးကောက်ပွဲကိုအဓိကအတားအဆီးနှောက်ယှက်ဖြစ်စေတာကသူတို့ပါတီမဟုတ်ပဲ BNP ပါတီကြောင့်ဖြစ်တယ်လို့ပြန်လည်တုံ့ပြန်ထားပါတယ်များ
မြန်မာပြည်ရဲ့စနေနေ့မနေ့ခင်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုငိမ့်ညံ့အေးပြောပြသွားတာဖြစ်တော့ပါတယ်ခင်ဗျာ VO ရနေအခုထုတ်လွှင့်နေတဲ့ရုပ်သံရေဒီယိုအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်အခုအရင်ဆုံးဂါဇာအရေးနောက်ဆက်တွဲဖြစ်ပေါ်နေတဲ့အခြေအနေတွေကနေပြီးတော့ဒီလူငယ်တွေနဲ့ပတ်သက်တဲ့အကြောင်းကိုကြည့်ရအောင်ပါလူမှုမီဒီယာတွေပေါ်မှာအစ္စရေးဟာမတ်စစ်ပွဲနဲ့ပတ်သက်တဲ့ရေးသားချက်တွေအယူအဆရေးရာဝါဒတွေပြောဆိုချက်တွေဟာအမေရိကန်ပြည်ထောင်စုကလူငယ်တွေကြားမှာမတူကွဲပြားတဲ့အစွန်းနှစ်ဖက်ကိုဖြစ်စေပြီးဒီအခြေအနေတွေကနေချိန်ချောက်မှုအကြမ်းဖက်မှုတွေအထိဦးတည်သွားစီပါတယ်ဒါပေမဲ့တချို့လူမှုအဖွဲ့အစည်းတွေကတော့ဒီဘက်မတူတဲ့ကြားမှာစကားပြောလို့ရအောင်အခွင့်အလမ်းအဖြစ်ရှုမြင်လာကြပါတယ် VOA သတင်းတောင်အန်တိုနီလာဘရူတိုရဲ့သတင်းပေးပို့ချက်ကိုကိုငင်းညံ့အေးရပဲပြောပြမှာဖြစ်ပါလေဗျာ
။အစ္စရေးဟာမတ်စပွဲတစ်ချောင်းလူမှုမီဒီယာတွေပေါ်မှာဒီကြောင်းနဲ့ပတ်သက်တဲ့သတင်းတွေခင်မြင်ယူဆချက်တွေကအများအားတွေ့မြင်နေရတာပါ။တစ်ဖက်မှာလည်းစိစစ်မထားတဲ့အချက်လက်တွေနဲ့အတူနောက်ခံအကြောင်းအရာကိုစိတ်ငြိမ်အောင်ဖော်ပြမထားတဲ့ post တွေကအထူးသဖြင့်နိုင်ငံရေးစိတ်တက်ကြွတဲ့လူငယ်လူရွယ်တွေကြားမှာရှုပ်ထွေးပြီးလမ်းလွဲစေနိုင်ပါတယ်။Brandon Leach ကတော့ American တက္ကသိုလ်ကျောင်းသားတူဖြစ်ပြီး American Jew Committee တက္ကသိုလ်ကွန်ရက်အဖွဲ့မှာလည်းဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်နေသူပါ
Everybody is just bombarding
online မှာက Jew မုန်တီးဒါမှမဟုတ် Palestine အပေါ်ထောက်ခံကြောင်းဒါမှမဟုတ် Israel လူလာကြောင်းတွေကိုလူတိုင်းအများအပြားပြောနေကြတာပါပဲ Instagram က Reels Video အတိုတွေမှာမြင်ရသမျှဟာစိတ်တန်ရာဖြစ်တဲ့အထိထိခိုက်နိုင်ပါတယ်ငယ်ရွယ်တဲ့ကျောင်းသားတယောက်အတွက်ဒါတကယ်ကိုကြောက်လန့်ပွဲအခြေအနေပါပဲ
ဝါရှင်တန်ဒီစီတဝိုက်ကကောလိပ်ကျောင်းဝင်းတွေထဲမှာကျောင်းသားတွေဟာအစ္စရေးလူလားသူပဲဖြစ်ပါစေပါလက်စတိုင်းထောက်ခံသူပဲဖြစ်ပါစေသူတို့ရဲ့အမြင်တွေကိုထုတ်ဖော်မဲ့သူတွေကိုရှာကြပါတယ်ပြီးရင်မြို့လေကောင်က National Mall မှာသွားစုယုံဆန္ဒထုတ်ဖော်ကြတယ်လို့ပါလက်စတိုင်းတွေအမေရိကန်မွတ်စလင်စီယုံရဲ့အောက်ခြေစီယုံမှုတဟဲဟဆလာကပြောပါတယ
် Our community here ဒီမှာရှိတဲ့ကျွန်တော်တို့လူမှုအတိုင်းအဝိုင်းကလူတွေပါလက်စတိုင်းအမေရိကန်တွေနဲ့ထောင်ထဲချီတဲ့သူတွေကသူတို့ရဲ့ဒေါသတွေကိုထုတ်ဖော်ပြောဆိုဖို့ထွက်လာကြတာပ
ါဟာမတ်စ်အဖွဲ့ရဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုကြောင့်အစ္စရေးဘက်ကလူပေါင်း1200သေဆုံးခဲ့ပြီးနောက်ပိုင်းဆိုရှယ်မီဒီယာ post တွေနဲ့ပြမသတင်းမီဒီယာစာမျက်နှာတွေပေါ်မှာအစ္စရေးဘက်ကဂါဇာကိုဝိုင်းရံပိတ်ဆို့ပြီးလက်ထုတ်ပြန်တိုက်ခိုက်မှုတွေအကြောင်းကြီးလွှမ်းပေါ်ပါတယ်အစ္စရေးရဲ့စစ်ဆေးရေးတွေကြောင့်ဂါဇာမှာလူပေါင်း14000ကျော်သေဆုံးခဲ့ရကြောင်းဟာမတ်စ်ဘက်ကပြောပါတယ်လူသုံးများတဲ့ TikTok ဗီဒီယိုလူမှုကွန်ရက်မှာဆိုရင်ပါလက်စတိုင်းကိုထောက်ခံကြောင်းပြသတဲ့ပါလက်စတိုင်းလူမျိုးရေးဆိုပြီး Free Palestine hashtag နဲ့ဖော်ပြချက်ကအစ္စရေးနဲ့တူရပ်တည်ကြမယ် Stand with Israel ဆိုပြီးအစ္စရေးကိုထောက်ခံကြောင်းပြသတာထက်နိုဝင်ဘာ3ရက်ထိ data တွေရဆိုရင်နှစ်သမ6သန်းအသာစီးရနေပါတယ်ဒါပေမဲ့နောက်ခံအကြောင်းအရာမပါဘဲဒီ hashtag တွေကြီးတက်တက်နှိုင်းရှင်လို့မရကြောင်း TikTok ကပြောပါတယ်တစ်ဖက်မှာလည်းအောက်တိုဘာ9ရက်ဖြစ်ရမတိုင်းမီအမေရိကန်ပြည်ထောင်စုကမယ်လနီယာလို့ခေါ်တဲ့ထောင်စုသစ်မျိုးဆက်အသက်28နှစ်နဲ့42နှစ်ကြားလူတွေမှာပါလက်စတိုင်းတွေပေါ်ဆန္ဒမှုပိုးထားလာကြတယ်လို့သတင်းစလတ်တချို့ကပြောပါတယ်။2006ခုနှစ်ကနေ2016ခုနှစ်အတွင်းစုဆောင်းထားတဲ့ PEW Pew သတင်းစလတ်အဖွဲ့ရဲ့ data ကို TikTok ကကိုးကားပြီးတော့ဒီထက်မှာပါဝင်နိုင်ခြင်းနည်းတဲ့တတိပိုင်းမျိုးဆက်တွေကတော့Israel ဘက်ကပို့ဆန္ဒနိုင်ွယ်ရှိကြောင်းပြောပါတယ်လူငယ်တချို့ကတော့ဒီချက်ကို online ပေါ်မှာချိတ်ဆက်မှုဖြစ်လာဖို့အခွင့်အလမ်းတစ်ခုဖြစ်မြင်လာကြပါတယ် Matt Katz နဲ့ Faris Abdibi တို့နှစ်ယောက်က George Washington တက္ကသိုလ်ထဲမှာ college ကျောင်းသားတွေနဲ့အခြားလူငယ်တွေကြားအတွေ့အမြင်တွေဖလှယ်နိုင်အောင်ရည်ရွယ်ပြီး digital media အဖွဲ့တစ်ခုဖြစ်တဲ့ Left Middle Right ဆိုတဲ့အဖွဲ့ကိုစတင်ခဲ့ကြပါတယ်
sure there are people radicalized on both sides.
Nepal Saloma, Sunyao Turi, Shire, Sura, Tisawa, Dabime, Miazugaro, Truye, Naukan, Pedu Bewa, Truye, Muyo Zimia, Po, Moody, Dikesama, Boviro, Pawin, Patan, Nijarawa, Nepal Saloma, Kanema, the Gay Times, the Gapio Jamesoye, Ubuma, Dima, George Washington, Tegudo, Winemawe, Sujawazo, Israel Taukan Durine, Palestine, Dread, the Yamia Tamu, Lola, Du, John Arigo, Tanai Lau, Sagar, Time, Georgi Ganye, through Tionetia, Mamonia, Usura, through the war, Pau Jamawa, through my Yongjimusa, Piatana, Pinidaba, Agulu Gaba, Yikisa, between Nangai Zakoma, Tate Tite, Twila Jareka, through ye Pitimu, Naukandiga, Ye Pala Javari.
Israel and Hamas Jama Demma Muri Sashi Nina Mime Internet Poga to Kasunya Osuri Jamaro Dilo Twisonsaga Pyorariga Online Pika Yesay the Bomu Jabu A Tau Panui Pikong Pila Naimare
Go Nya Pyobia Dwarawakna Dane to said it in Jajinagaro The Israel Hamas Sibwene Sasabiru Jusan Jinyine Muslim, Mundi Murigo, Jordan Kaguanambo, American Tegudu, Tom Yamaga, Luzon, Lani Javari. Tending Dinne, Lula Swap, Josu Gengo, Taukanjare, Jama de Chune, Mimiamiro, VOA, Drenda, Veronica Iglesias, Pibure, Drin Samago, Matengi Tight, Timbia Tavari.
ပြီးခဲ့တဲ့လအတွင်းဗမောင်မှာပါလက်စတိုင်းအမေရိကန်ကျောင်းသားတအူတနက်နဲ့ပြစ်ခတ်ခံရမှုအပါအဝင်မွတ်စလင်မုန်တီမှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့တဲ့တဲ့ချိန်တည်းမှာပဲပြီးခဲ့တဲ့နှစ်လကဟာမတ်စ်တို့အစ္စရေးကိုအကြမ်းဖက်တိုက်ခိုက်မှုတွေကနေအမေရိကန်ပြည်ထောင်စုအတွင်းဂျူးမုန်တီရဲ့ရုပ်ချီတိုးလာစီတာကိုလည်းရှုတ်ချလိုက်ပါတယ်။
In general, Jewish American
အမေရိကန်လူဦးရေ၂ရာခိုင်နှုန်းသာရှိပေမဲ့FBI ရဲ့မှတ်တမ်းအရဘာသာရေးမုန်တီးမှုကြောင့်ပြင်းထန်ဂျူးလွန်ခံရတဲ့ရာဇဝမှုတွေရဲ့50ရာခိုင်နှုန်းရှိနေပါတယ်။အောက်တိုဘာ9ရက်နေ့နောက်ပိုင်းဂျူးစန့်ကျင်မှုဖြစ်ရဟာ3ရာခိုင်နှုန်းနီးပါးတိုးလာတယ်လို့အန်တိုင်းဒီဖမေးရှင်းလိဂ်ကခန့်မှန်းထားပါတယ်။
ဒီဇင်မာလ3ရက်နေ့တုန်းကဖီလာဒယ်ဖီးယားကအစ္စရေးအမေရိကန်ပိုင်ဖီလာဖယ်စာတောက်ဆိုင်ပြင်ပမှာပါလက်စတိုင်းလူလာသူတွေကလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေကြွေးကြော်ဆန္ဒပြကြတာကိုလည်းအင်ဂျီရောကဒီသတင်းပတ်အတွင်းမှာပဲရှုတ်ချပါတယ်။ပင်ဆယ်ဗေးနီးယားအုပ်ချုပ်ရေးမှုဂျော့ရှ်ရှာပီယိုကအဲ့ဒီဗီဒီယိုကိုX လူမှုကွန်ရက်မှာပြန်ပြီးတော့တင်ခဲ့တာလို့ပြောကြပေမဲ့ VO င်းနဲ့ကြုံတွေ့ကြရတယ်လို့ Anti-Defamation League ကလက်တလောစစ်တမ်းမှာတွေ့ရှိထားပါတယ်အမေရိကန်ပုဂ္ဂလိကတက္ကသိုလ်3ခုကအကြီးအကဲတွေလဲပြဿနာရဲ့အတိတ်အနဲ့နဲ့ကျောင်းသားတွေဘေးကင်းလုံခြုံရေးဆောင်ရွက်ချက်တွေနဲ့သက်ပြီးအင်္ဂါနေ့မှာလွှတ်တော်ရှေ့မှောက်ကြားနာစစ်ဆေးခံခဲ့ကြပါတယ်။ Harvard တက္ကသိုလ်ဥက္ကဋ္ဌ Claudian Gay ကအခုလိုပြောပါတယ်
We have increased security measures.
လုံခြုံရေးအစီအမံတွေတိုးထားပြီးတိုင်ကြားနိုင်တဲ့နေရာတွေကိုလည်းတိုးချဲ့ထားပါတယ်။ဒါအပြင်နှစ်သိမ့်ဆွေးနွေးမှုစိတ်ကြမ်းမာရေးနဲ့အကူအညီပေးရဝန်ဆောင်မှုတွေကိုလည်းတိုးချဲ့ထားပါတယ်။
ပင်ဆက်ဗီးနီးယားတက္ကသိုလ်ဥက္ကဋ္ဌလစ်မဂေးကလည
်း We have identified individuals
မူဝါဒအရပဲဖြစ်ဖြစ်ဥပဒေအရပဲဖြစ်ဖြစ်ချိုးပေါက်တဲ့သူတွေကိုဖော်ထုတ်ပြီးတော့အရေးယူလှုပ်ဆောင်တာနဲ့ဥပဒေကြောင့်အရတာဝန်ရှိသူတွေနဲ့လည်းဆက်သွယ်ဆောင်ရွက်နေပါတယ
် Massachusetts Institute of Technology ဥက္ကဋ္ဌဆယ်လီခွန်ဘလတ်ကတော
့ We have launched an MIT wide
မုန်တီမှုကိုအတူတကွာစန့်ကျင်ရည်ရည်လို့ခေါ်တဲ့ MIT တစ်ခုလုံးပါဝင်တဲ့အစီအစဉ်ကိုစတင်နေပါတယ်ပညာရေးရောနောက်လူမှုအတိုင်းဝိုင်းတိဆောက်ရေးလဲအလေးထားပြီးတော့အထူးသဖြင့်တော့ကျမတို့ရဲ့အဆောင်တွေမှာဖြစ်ပါတယ်။ဂျူးစံချရေးကိုတိုက်ဖြစ်နေတဲ့အပြင်တိုးလာနေပြီးတော့သတင်းပေးတိုင်ကြားမှုလဲနေတဲ့မွတ်စလင်မုန်တီမှုကိုပါဖြေရှင်းဆောင်မှာဖြစ်ပါတယ်
။ George Mason တက္ကသိုလ်က Paul Elbing ကတော့ Israel Hamas စစ်ပွဲနဲ့ဆက်နွယ်ပြီးတက္ကသိုလ်ဝင်းထဲမှာအပတ်စဉ်တိုင်းနှီးပါဆန္ဒပြကြတာကိုတွေ့ရတယ်လို့ပြောပါတယ်။
ကျွန်တော်တို့ဌာနဟာဆိုရင်ကမ္ဘာတစ်ဖက်ချမ်းမှာဘာတွေဖြစ်နေလဲဆိုတာကိုပို့ပြီးလေ့လာနိုင်ပြီးပို့ပြီးနားလည်လာစေရတဲ့လူတွေကိုဖိတ်ခေါ်ပြီးသင်ကြားရင်းနဲ့ဆွေးနွေးနိုင်ရေးဆောင်ရွက်တာဖြစ်ပြီးဒီကိစ္စကိုလည်းပို့ပြီးနားလည်ပြီးဖြေရှင်းနိုင်မှုပျော်လင့်ပါတယ်
တကယ်တို့ရဲမှာထင်းထင်းသိမ့်သိမ့်ရှိတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုလူလာကြောင်းဂျော့ရှ်မေဆင်ကျောင်းသားအတော်များများကလည်း VOA ကိုပြောကြပါတယ
်
ဂါဇာကိုဘုံကျဲဖို့ဒါမှမဟုတ်လေအစ္စရေးအရဲသားတွေကိုဖယ်ရှားပစ်ဖို့တောင်းဆိုချက်တွေမပါရင်တော့လုံးဝထောက်ခံပါတယ
်
လူမျိုးတစ်ခုခုအပေါ်မှာမကောင်းမြင်နေဆိုရင်တော့ဒီရှုမြင်ချက်ကိုကိုယ်စိတ်ထဲမှာပဲထားစေချင်ပါတယ
် My freedom of expression cannot interfere with
ကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကတခြားသူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုအနောက်အရှက်ပေးလို့မရပါဘူးကိုယ့်ရဲ့အမြင်ကတခြားသူရဲ့အမြင်ထက်လည်းပိုပြီးတန်ဖိုးမကြီးပါဘူးအားလုံးဟာကိုယ့်ရဲ့အမြင်သဘောထားကိုငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်ရရမှာပါ
If people are starting to like call each other
တယောက်နဲ့တယောက်ထိပါဆော်ကားတဲ့အတုံးလုံးတွေတုံးလာမယ်လူမျိုးရေးခွဲခြားမှုဂျူးဆန်ကျင်ရေးမွတ်စလင်မုန်တီးရေးဒါမျိုးတွေဟာဆိုရင်ကိုယ့်ဘာသာတတ်မှတ်ပေါင်ခါလိုက်တာဖြစ်ပါတယ
်အမေရိကန်တက္ကသိုလ်ဝင်းတွေမှာတင်းမာမှုတွေတိုးလာမလားလျော့သွားမလားဆိုတာကအရှိအလေပိုင်းကအခြေအနေတွေပေါ်မှာအများကြီးမူတည်တယ်လို့ကျောင်းသားတွေကပြောကြပါတယ်ရှင်
ဒီရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုနားဆင်ရပါမယ်ငွေရင်းအပေါ်မပြတ်ဦးကျော်စံသားကကောက်နှုတ်တင်ဆက်ထားပါတယ်ဗျာ
သူကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့2029စစ်စင်ရေးနဲ့ပတ်သက်ပြီးသုံးသပ်ထားတာတွေပဲဖြစ်ပါတယ်အဲ့ဒီမှာပထမဆုံးပြောပြလိုတာကတော့ဘတ်တီလစ်နာရဲ့သုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာPutting the Myanmar military's recent losses in perspective. Majadimiya Myanmar sita shoming pu re ko pagri tai su min thong sa jin su re kaun sin na thong sa tha phit par. TheLRD.com ga thunu pyo pya ma phit par khnya. Myanmar nanga ma aku phit ni ra re ha yakin ga ma chung ga bu du lo ma myo lin ga ra ya re le phit de su ra ga raw zan tya shi ya ma lo ba bu. Myaw pai min naw Mahami phwe ha sit kaun si ye sa khan ba 200 yo wo လနခရမ်ရောင်အမြောက်များနဲ့အတူသိမ့်ပိုက်နိုင်ခဲ့တယ်မြန်မာစစ်တပ်ဖွဲ့အကြစိတ်ဓာတ်ကြဆင်းနေတယ်လနချပဲပြောင်းမှုတွေရှိလာပြီးနိုင်ငံအနှံ့တော်လှန်ရေးအင်အားစုတွေကပူပြီးတက်တက်ကြွကြွတိုက်ခိုက်လာကြတဲ့အတွက်စစ်ကောင်စီဟာနေအများအပြားလက်လွတ်ဆုံးဆုံးနေရတာဖြစ်တယ်ဒါပေမဲ့ဓာရီဟာစစ်ကောင်စီနဲ့သူခံထားတဲ့အဆွေအဝါကိုတကယ်ပဲပြုတ်ပြစေနိုင်မလားမြန်မာစစ်တပ်ကိုပြိုကွဲသွားစေနိုင်မလားတော်လှန်ရေးတပ်ဖွဲ့တွေရဲ့မျိုးမှန်းချက်ပန်းတိုင်လိုလူတွေခံယူထားကြတဲ့ Federal Democracy နိုင်ငံကတကယ်ဖြစ်လာနိုင်လားဆိုတာကိုဘတ်တိလ်စ်တာကမေးခွန်းထုတ်ပါတယ်။ Washington National War College ကပမာခဂျက်ဖရီအဘူဇာကတော့တော်လှန်ရေးအင်အားစုတွေမြန်မာစစ်တပ်အပေါ်အနိုင်ရပြီးရင်ဗမာတွေကြီးစိုးတဲ့ဒီတပ်မတော်ကိုလုံးဝဖျက်သိမ်းပြီးအစ်စ်ပြန်ဆောက်ရမယ်ဆိုတာပြောပေမဲ့တခြားမြန်မာရဲ့မျိုးမှန်းချက်ကိုရရှိအောင်ဘလို့လို့ရမလဲဒါမှမဟုတ်ဘသူတွေကတသိမ်းရမလဲဆိုတာကိုမပြောဘဲခြံထားတယ်လို့ဆိုပါတယ် NUG ရဲ့သမ္မတဒူဝါလာရှိလာကလည်းအောက်တိုဘာ2ရက်နေ့ထုတ်ပြန်ခဲ့တဲ့မှာတိုင်းပြည်ရဲ့ area 60ရာခိုင်နှုန်းခန့်ကိုတော်လှန်ရေးအင်အားစုတွေထိန်းချုပ်ထားနိုင်ပြီလို့ဖော်ပြခဲ့ပါတယ်တခါ The Economist ဂျွန်စီရဲ့ထုတ်စာဆောင်မှာလည်းမြန်မာပြည်မှာ PDF တပ်ဖွဲ့ဝင်300ကျော်အင်အား6500ခန့်နဲ့တိုင်းရင်းသားအင်အားစုတွေအင်အားတစ်သိန်းခန့်ရှိမယ်လို့ခန့်မှန်းထားပါတယ်။အော်စတြေးလျနိုင်ငံမြန်မာအရေးသူတွေဒီအန်ဒရူးဆဲလ်ကတော့မြန်မာစစ်တပ်ဟာစစ်မျက်နှာအများအပြားမှာပြန်ကျဲနေပြီမဲ့လက်နက်အင်အားအကောင်ဆုံးဖြစ်နေစေလက်မခံခြင်းစရာကောင်းတဲ့ဒီအမှန်တရားဟာ2029စစ်စင်ရေးပြီးပြည်တွင်းပြပသုံးသပ်သူတွေရဲ့အကြိုက်တွေအကောင်းမြင်နေတဲ့သုံးသပ်ချက်တွေနဲ့တော့ကွဲလွန်နေတယ်လို့ဆိုထားပါတယ်။ PDF တပ်ဖွဲ့300ကျော်နဲ့EU ရောဒေသအနှံ့နယ်မြေတွေကိုတိုက်ပွဲဆင်ပြီးစစ်တပ်ကနယ်မြေအများအပြားမှာလက်လွတ်ခဲ့ရပေမဲ့အခြေအနေကိုမှန်မှန်သုံးသပ်နိုင်ဖို့အတွက်ထပ်သွင်းစဉ်းစားမယ်အချက်၄ချက်ရှိတယ်လို့ဆိုပါတယ်။နံပါတ်၁ချက်ကတော့ PDF တပ်ဖွဲ့ရဲ့အင်အားနဲ့ဒီတပ်ဖွဲ့ရဲ့အကြစီလုံးညုံမှုဖြစ်တဲ့ USIB အဖွဲ့ရဲ့နိုဝင်ဘာ3ရက်2023အစီရင်ခံစာမှာ PDF တပ်ဖွဲ့ရဲ့60ရာခိုင်နှုန်းမှသာလက်နက်ရှိပြီးဒီလာရင်းမှာလုတ်တဲ့အညံစားလက်နဲ့တွေဖြစ်တယ်လို့ဆိုထားပါတယ်။အဲ့ဒီနေရာကွက်ကြားတည်ရှိနေကြတာဖြစ်ပြီးစူးစိမှုမရှိဘူး။ Command Supreme Command အခုဒီတော့အမိန်အနာစူးစိမှုလောက်မှမရှိဘူးလို့လည်းဖော်ပြထားတယ်လို့ဆိုပါတယ်။နောက်နံပါတ်1အဓိကထက်တွေ့ရမယ့်အချက်တစ်ခုကတော့တိုင်းရင်းသားအင်အားစုရဲ့အချင်းချင်းညီညွတ်မှုကင်းမဲ့နေခြင်းပဲဖြစ်တယ်။ကချင်ပလောင်ရှမ်းဒိုဟာနယ်မြေအငင်းပေါမှုတွေဖြစ်နေတယ်။ရှမ်းနယ်ဝခါရှမ်းနယ်ပို့ကြမှာလည်းနယ်မြေအငင်းပေါမှုဒီဘက်ကတွေရှိရယ် SSPB ဟာအပြည့်အစုံကိုလက်ခံပြီးတော့အခုတော်လှန်ရေးတိုက်ပွဲမှာပါဝင်ခြင်းမရှိဘူးလို့လည်းပြောထားပါတယ်။နောက်နံပါတ်3အချက်ကတော့1962ကစပြီးတိုင်းပြည်ကိုထိန်းချုပ်လာတဲ့စစ်တပ်မှာအပုတ်ချတာဖြုတ်ထုတ်တာတွေရှိခဲ့ပေမဲ့စစ်တပ်အတွင်းမှာကွဲပြဲမရှိခဲ့ဘူး။နာကတ်ကိုတားမပြောနိုင်ပေမဲ့အခုအချိန်တော့မတွေ့ရသေးဘူး။မမျှော်လင့်မဲ့ဖြစ်နိုင်တာတွေလည်းရှိတယ်။ဒီတိပြတော့မပြောနိုင်ဘူးလို့ဆိုထားပါတယ်။တကယ်လို့အဲ့လိုမျိုးတပ်တွေမှာကွဲပြားမှုရှိလာရင်တော့နိုင်ငံအာဏာထိန်းချုပ်မှုကိုသူတို့ဆွံ့ဆွံ့လာနိုင်တယ်။နံပါတ်၄အချက်တရကတော့လူတိုင်းစတိမထားမိကြတဲ့တရုတ်ရဲ့အခန့်ကဏ္ဍပဲဖြစ်ပါသေးတယ်။ပထဝီအနေထားရမြန်မာနိုင်ငံဟာတရုတ်အတွက်အထူးအရေးကြီးပြီးအိန္ဒိယသမုဒ္ဒရာကိုတိုက်ရိုက်ထွက်နိုင်တဲ့တခုတည်းသောနိုင်ငံလေးဖြစ်ပါတယ်။အစီအမြောက်အွန်လိုင်းလင်လယ်မှုကိစ္စမှာတရုတ်ညှိနှိုင်းခဲ့ရတာကိုကြည့်ရင်2029တိုက်ပွဲမှာမပါဝင်ခဲ့ပေမဲ့ဒီအစီအစဉ်ကိုသူတို့ကျိုးစီနေရတဲ့မဟန်တာကဲဘူးဆိုတာကတော့သိကြတယ်လို့ဆိုပါတယ်ရီလူဘူအစီဝတ်တပ်ဖွဲ့ဟာ2029မှာကျန်းနေတယ်လို့ဆိုပေမဲ့တရုတ်စီကရတဲ့လက်နက်တွေနဲ့ညောင်မဟာမိတ်တွေကိုပံ့ပိုးပေးခဲ့တယ်လို့လည်းဆိုထားပါတယ်အမပါဒမျိုးချစ်တွေဆေးဥစုလူလားတွေတရုတ်စံကျင်ရေးဆန္ဒပြခဲ့တာတရုတ်ဘက်ကဘယ်လိုတွန့်ပြန်ခဲ့တယ်ဆိုတာမသိရပေမဲ့အဘိုးချုပ်တွေကတရုတ်ကိုသူတို့မဆန့်ကျင်နိုင်ဘူးဆိုတာကိုတော့သူတို့သိကြပါတယ်ဒါကြောင့်လဲအွန်လိုင်းလိင်လဲမှုနဲ့ပတ်သက်တဲ့သံသယရှိသူတွေထောင်ထဲချပြီးတရုတ်ဘက်ကိုဆွဲပြောင်းပေးခဲ့တာဖြစ်တယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံခိုင်မာတဲ့ချစ်ခင်မှုရှိတယ်။ပုံမှန်ခိုင်မာလာနေတယ်လို့လဲစစ်ကောင်စီပြောပြင်ရပြောကြခဲ့တယ်လို့ဆိုထားပါတယ်။လျှော့အဆုံတရုတ်ဟာမြန်မာပဋိပက္ခအပေါ်အလျှော်တင်းလုပ်ပြီးကစားနိုင်တယ်၊မိတ်ဆွေလူလူမဟာမိတ်လူလူညီညာရေးကျိုးဆောင်လူလူကြောက်ဝင်ဆောင်ရွက်နိုင်တယ်ဆိုတော့ဝယ်သူကလူလာနေတာဖြစ်တယ်။မြန်မာနိုင်ငံငြိမ်းချမ်းခိုင်မာသောဒီမိုကရေစီဖက်ဒရယ်နိုင်ငံဖြစ်သွားပြီးသူတို့လက်လွတ်ရမှာကိုလုံးဝမလိုလားသလိုဖျို့ဖျဲပြုတ်ခွဲသွားမှာကိုလည်းလုံးဝမလိုလားဘူးလို့ဆိုပါတယ်အခုဆက်လက်ပြီး No China is not intervening in Myanmar civil war မဟုတ်ဘူးတရုတ်ဟာမြန်မာပြည်တွင်းရေးမှာဝင်ရောက်မဆွဲဖက်ဖူးဆိုတဲ့ခေါင်းစဉ်နဲ့ Nam Phan Yat သံသကြားကို The diplomat ကထုတ်လို့ပြောပြလိုပါတယ်လူတချို့ချင်းနေကြသလိုတရုတ်အစိုးရဟာချန်ပီနေဇာမှာဖြစ်ပွားနေတဲ့သဘုံထိုးစစ်ကိုပံ့ပိုးကူညီရမဟုတ်ဘူးလို့ဤသာထားဖြစ်ပါတယ်။ဆန်ဘာရှင်နီယန်ဖုန်ဟာဟောင်ကောင်တက်ဆိုရဲ့ MCES လို့ခေါ်တဲ့ Research Center for Asian Studies ကနေကြိုက်ဖြစ်ပါတယ်။ညီနောင်မမိတ်သုံးဘွယ်ဟာ2029ထိုးစစ်အစမှာစစ်ခမ်းမောင်းရာကျော်စိမ့်ပိုက်နိုင်ခဲ့ပြီး MNDAA ဟာစစ်ကောင်စီရဲ့မဟာမိတ်တရုတ်နေဇာကလောက်ကင်ကိုဝန်းနိုင်ခဲ့တယ်ဒီတိုက်ပွဲဟာမဟာဗျူဟာမြောက်တဲ့ရှမ်းမြောက်ဒေသကမန်ဒရင်တရုတ်ဘာသာစကားပြောကိုကန်နဲ့ထင်းချူရဲ့အတွက်ပြန်ဆိုင်လာတဲ့ပဋိပက္ခရဲ့အဆက်ဖြစ်တယ်။တစိနစက်ခွနဲ့ထိုးစစ်အတွက်တစိဒေသအကြောင်းပြချက်ကတော့အွန်လိုင်းလိင်လယ်မှုချေမှုရေးဖြစ်တယ်။ဒါပေမဲ့အခြေခံရွယ်ချက်ကတော့ကိုကန်ဒေသကိုပြန်လည်သိမ်းပိုက်ရေးတာဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်ကစစ်ဒီအင်အားသာလွန်နဲ့လက်နက်အင်အားပစ္စည်းအင်အားအစအစအရာသာလွန်ပေမဲ့ကိုဗစ်ကာလကစပြီးတော့စီးပွားရေးကျဆင်းလာမှုပြည်သူတွေရဲ့စံကျင်အောင်ပြောမှုစတာတွေကြောင့်တိတိယောက်ယောက်တုံ့ပြန်နိုင်ခြင်းမရှိခဲ့ဘူး။လေကြောင်းကတံပြန်စစ်ဆင်မှုတချို့ကိုပဲလောက်ကင်နိုင်ခဲ့တယ်။ဒီတိုက်ပွဲတွေဟာနောက်ရက်သက်တပတ်အနည်းငယ်အတွင်းမှာပြည်သူ့သားပွဲမရှိဘူးလို့လည်းဆိုထားပါတယ်။ဒီပဋိပက္ခဟာတရုတ်ဘက်ကိုများစွာထိခိုက်ခဲ့တဲ့အတွက်တရုတ်ဘက်ကတော့စောင့်ကြည့်နေမယ်။သူတို့ဘက်ကိုထိခိုက်လာမဲ့ကိစ္စကာကွယ်ဖို့အတွက်လိုအပ်သလိုပြင်ဆင်လိုက်မယ်။စီရေးလက်ကျင့်မှုတွေပဲလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုစီးလက်ကျင့်တာကိုအနောက်နိုင်ငံတွေဘက်ကအထူးအရုံစူးစိုက်ပြီးဒါဟာတရုတ်ကညီနောင်မဟာမိတ်သုံးဘွယ်ရဲ့စစ်ကိုကူညီတာဖြစ်တယ်လို့ပြောဆိုကြပါတယ်။တကယ်လို့ဒီလိုပြောဆိုမှုဟာမြန်မာနိုင်ငံတွေမှာတရုတ်စံကျင်ရေးကြီးထွားလာအောင်လှုံ့ဆော်တာဖြစ်သလိုတချိန်တည်းမှာလည်းတရုတ်မြန်မာဆက်ဆံရေးပြက်ပြားအောင်လှုံ့ဆော်ခြင်းသာဖြစ်နိုင်ပါတယ်။ဘုရားမှန်တဲ့ကိစ္စတွေပါတရုတ်ဟာမြန်မာပြည်တွင်းရေးမှာဝန်မဆွဖူးဆိုတဲ့မူကိုစဉ်တစားကျင့်သုံးလာခဲ့တာဖြစ်တယ်။တိုင်းဒါရနေဖြစ်တဲ့ပြည်ပခါရမှာဘယ်လုံးကမှစီးရရမပါဝင်ခဲ့ဘူး။စစ်စိုက်ညီနိုင်ရေးကိုသာ RPB စာနာမှုအကူအညီတွေကပေးခဲ့တယ်လို့လည်းဆိုထားပါတယ်။တရုတ်အစိုးရဟာတိုင်းဒါလက်နက်ကင်တွေကိုကူညီပံ့ပိုးဖို့ဒီဒေသကဒီအွန်လိုင်းလိင်လယ်မှုကိစ္စတိုက်ဖြည့်ရေးအတွက်စစ်ကောင်စီနဲ့တောင်ပူးပေါင်းဆောင်ရွက်ခဲ့ပါသေးတယ်။အဲဒီအွန်လိုင်းလိင်လယ်မှုကိစ္စတိုက်ဖြည့်ရေးမှာတိုင်းဒါမဟာမိတ်တွေလှုပ်ဆောင်နေတဲ့ဆိုတာကိုတရုတ်ကမဆန့်ညင်သည့်တိုင်အောင်ပါဝင်ကူညီခဲ့တာတော့မရှိပါဘူး။တိုင်းဒါမဟာမိတ်ရဲ့စစ်မှန်သောရည်ရွယ်ချက်ဟာလည်းပဲဆုံးရှုံးသွားတဲ့နိုင်ငံတွေကိုပြန်လည်သိမ်းပိုက်နိုင်ရတာဖြစ်တယ်ဆိုတာတရုတ်ကရှင်းရှင်းလင်းလင်းသဘောပေါက်ထားတယ်လို့ဆိုပါတယ်။ မြန်မာပြည်တွင်းမှာဝင်ရောက်ဆွဲဖက်ရင်သူတို့အကျိုးစီးပွားထိခိုက်မယ်၊နိုင်ငံဆက်ဆံရေးကိုထိခိုက်မယ်ဆိုတာတရုတ်ကသဘောပေါက်ပါတယ်။အခုတော့မှကုန်သွယ်ရေးနဲ့ဆက်သွယ်ရေးလမ်းကြောင်းကြီးတစ်ခုလုံးဝပြတ်တောက်သွားခဲ့ပြီဖြစ်တယ်။အဲဒီမြေကရန်ကုန်မြို့မှာစစ်ကောင်စီလူလားသူတွေဟာတရုတ်စစ်ကြီးရဲ့ဆန္ဒပြပွဲတစ်ခုလွတ်ခဲ့ကြတဲ့အတွက်လဲတရုတ်ကသူတို့ရဲ့မဟာဗျူဟာနဲ့စစ်ပွဲရေးအလားအလာတွေပိတ်သွားမှာကိုအထူးစိုးရိမ်နေပါတယ်ကဲ။ညီတော်အနေနဲ့ပြောရမယ်ဆိုရင်တော့တရုတ်ကြီးလက်ရှိရှမ်းမြောက်ပဋိပက္ခမှာအကျိုးအမြတ်ဖြစ်ထွန်းသူ beneficiary မဟုတ်ဘဲနိုင်ငံရသူ victim တာဖြစ်တယ်။ဒါကြောင့်အပြစ်ရဆက်ပြီးနေဆက်ဒေသမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကလိုလားရဲလို့ဟောက်ကွန်တက်သူကအရှာရီယာသုရေသနာဌာနညွှန်ကြားမှုနင်ဖရင်းရဲ့သုံးသပ်ချက်ကိုထွန်းထုတ်တင်ပြလိုက်ပါရစေ။ကုတ္တဘတော်ကတော့တစ်လောက်ပဲဖြစ်ပါတယ်။နောက်ပါမှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစေခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်။
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်ခင်ဗျာ။သိပ်မကြခင်မှာပဲမျိုးသမီးကန္တာသုဒ္ဓဆိုရင်အမေရိကန်တခွင်းနဲ့သိပ်ပန်တဲ့ဤပညာကန္တာတွေကိုတင်ဆက်သွားဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။VOA Telegram တရားဝင်စာမျက်နှာက VOA Bemis ဆိုတဲ့နာမည်နဲ့ Bloomberg အပြရာအမှတ်လေးပါတာတရေးပြည့်စုံကြပါလိမ့်ရှင်။ VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းရုပ်သံရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ3249 VOA ရဲ့ website Facebook YouTube တို့ကပါတိုက်ရိုက်ထုတ်လွှင့်နေကြပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကန္တာတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်။နိုင်ငံတကာအဆင့်ဘောလုံးပြိုင်ပွဲတွေမှာဖီဘာဒိုင်တယောက်အဖြစ်တောင်းဝန်ထမ်းဝင်ရဖို့ခန္ဓာကိုယ်ကြံ့ခိုင်ဖို့အဓိကအရေးကြီးသလိုစိတ်ဓာတ်ကြံ့ခိုင်ရေးနဲ့အခြားလိုအပ်တဲ့အရေးချင်းတွေပြည့်မီဖို့ကလည်းကြိုးစားခဲ့ရတယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ဖီဘာမှာမြန်မာနိုင်ငံကိုစားပြီးပထမဦးဆုံးအမျိုးသမီးဒိုင်အဖြစ်နဲ့တာဝန်ယူခဲ့ဘူးတဲ့ဒေါ်ကော့ကြာကပြောပါတယ်ဒေါ်ကော့ကြာရဲ့ဖီဘာအတွေ့အကြုံတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေ့တင်ဆက်ထားပါတယ်
ကျေးဇူးပါတယ
်ဟုတ်ကဲ့ပါ
ဒီနေ့ကျေးဇူးတင်ပါတယ
်ကျေးဇူးတင်နေပြီးတော့ပြည်ဟာလည်းရံဝန်တာတယ်ဂုံလဲဂုံယူတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာဒီ FIFA ကဘာဘောလုံးအဖွဲ့ချုပ်လိုနေရာမျိုးမှာပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတယောက်ဒိုင်အဖြစ်နဲ့ပထမဆုံးလုပ်ခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်လည်းအထူးလေးဂုံယူပါတယ်
ကျေးဇူးတင်ပါတယ်။ဒီအချိန်ဆိုတော့ကြောင်းပါ
တယ်။ဟုတ်ကဲ့ပါရှင်။အရင်ဆုံးဘေးကြည့်မိချင်တာကအဲ့တော့လည်းခုနှစ်မှာစပြီးတော့ဒီလို FIFA ဘောလုံးဒီတိုင်းအဖွဲ့ထဲမှာပါဝင်လာခဲ့တာလေရှင်
။2000ခုနှစ်ပေါ့။2000ခုနှစ်မှာစပြီးမှတင်ကန်းသွားရတာပေါ့နော်
။ဟုတ်ကဲ့
။ဒါတော့ FIFA အတိအမှတ်ပြုလက်မှတ်ပေးတဲ့တင်ကန်းကိုသွားခွင့်ရတာအဲ့ဒီနှစ်ကလည်းစပြီ
း။ဟုတ်ကဲ့
။သွားခွင့်ရခဲ့တာပါ။
ဆိုတော့အဲ့ဒါကတော့ဒါဘယ်လိုလူမျိုးတွေကိုရွှေ့တာလဲကိုကဒီလိုနေရာအရွေးခံရမှုတွေဘာတွေပြင်ဆင်ခဲ့ရလဲ
ပြင်ဆင်ဖို့ကတော့ကိုကကိုယ်ခန္ဓာစက်ခိုင်းမှုရှိရမယ်ပေါ့နော်သူတို့တတ်မှတ်ထားတဲ့စံချိန်စံညွန်းကိုမိသား3000ပြည့်ရပါတယ်အဲ့ဒီစံချိန်စံညွန်းမြည်အောင်ကျမတို့ကစက်ခိုင်းမှုပြင်ဆင်ထားရတယ်ဥပဒေနဲ့ပတ်သက်တာကိုဒီမြန်မာနိုင်ငံတွင်းမှာနှစ်နှစ်အဲ့ဒီဆိုနည်းနည်းလောက်ကျိုးပြီးမှာပေါ့နော်ပြည်တွင်းမှာပွဲလုပ်ရတယ်ဒီဥပဒေနဲ့ပတ်သက်တာ the laws of the game ကိုတကယ်ကြွန့်ကြွန့်ချင်းချင်းကိုကလေ့ကျင့်ထားမယ်ဆိုလို့ရှိရင်သူတို့ကဒီတင်တန်းကိုသွားခွင့်ရပြီသွားခွင့်ရပြီဟိုမှာလည်းအဲ့ဒါတွေစစ်တယ် fitness စစ်တယ်ရောက်ရောက်ချင်းနောက်နေ့မှာကျမတို့ကိုကြံ့ခိုင်ရင်စစ်ပြီးမှနောက်နေ့ဒီမှာသူတို့ကတင်တန်းပေးတယ်တင်တန်းပေးပြီးပွဲလေးတွေကိုသူတို့နည်းနည်းလေးစမ်းကြည့်လို့ခိုင်းတာပေါ့နော်။တင်းတန်းတက်ပြီးမှဒီ FIFA တိုင်လူကြီးရဲ့လို့ဖြစ်လာတာပါ။
ဟုတ်ကဲ့။မြန်မာနိုင်ငံမှာအဲ့တော့ကိုကပထမဆုံးဒီ FIFA တိုင်အဖွဲ့မှာပါတယ်အမျိုးသမီးဖြစ်တဲ့အခါကျတော့ဘယ်လိုခံစားရလဲအဲ့ဒီအချိန်မှာ
ကိုလည်းမရဘူးလေနောက်ပြီးကိုကလည်းဘောလုံးနဲ့ပတ်သက်ပြီးမှအတွေ့အကြုံလည်းမရှိဘူးငယ်တုန်းကချစ်ချင်နေလို့ရင်းနဲ့အာကစားကွင်းဒီမှာကိုကချစ်ချင်နေအနေနဲ့လှုပ်အားပေးရင်းနဲ့ဘောလုံးကနာပဲတွေ့ဘူးတယ်ဥပဒေနဲ့ပတ်သက်လို့လည်းကိုကနားမလဲဘူးဒီလိုမျိုးနိုင်ငံတကာအဆင့်ကိုသွားရမယ်လို့လည်းမျှော်လင့်ထားတယ်လို့မဟုတ်တော့အဲ့လိုမျိုးသွားရမယ်ဆိုဝန်စားတာတော့တပြင်းဘလူးဝန်တာမှတော့မသိဘူးအရင်ဝန်တာပါလေ
ဟုတ်ကဲ
့ကျွန်တော်ခွင့်ရေးရတာဟုတ
်ပါသွားပြီးတော့ဒီနိုင်ငံဒီမှာဘယ်လိုပွဲတွေပါခဲ့ရလဲ
ပထမအောင်ဆုံးအဲ့ဒီမှာတင်တန်းတက်ပြီးမှနော်24ရက်မြောက်နေ့မှာပေါ့နော်အဲ့ဒီမှာ FIFA ကနေဒီရှေ့တောင်အာရှပြိုင်ပွဲမှာပေါ့နော်ဒိုင်လူကြီးလို့ဖို့ဆိုပြီးမလေးရှားမှာလုပ်တဲ့ပွဲမှာသွားပြီးမှစပြီးတာဝန်ထမ်းဆောင်ခွင့်ရခဲ့တာပေါ့အဲ့ဒီနေ့ကစပြီးမှ2005ခုနှစ်အထိတော့တစ်နှစ်ကိုတပွဲလောက်ပဲသွားရတယ်2006ခုနှစ်ပြီးတာနဲ့သူတို့ကအဲလူရွေးတာပေါ့နော်လူရွေးပြီးမှအကောင်ဆုံးဆုရတယ်အဲ့ဒီသူတို့ရွေးတဲ့အထဲမှာအဲ့ဒီကပြီးတာနဲ့တော့နောက်နှစ်ဒီကစပြီးမှလေမနာရတော့ဘူးတောက်ချောက်သွားရတယ်တနိုင်ငံနဲ့တနိုင်ငံပေါ့နော်သွားခဲ့ရတဲ့နိုင်ငံတွေကတော့ပြောမယ်ဆိုရင်တော့ဟိုယူရိုကိုလေးရောက်တယ်ဂျပန်ရောက်တယ်ကိုရီးယားရောက်တယ်ဒီအရှေ့တောင်အရှေ့နိုင်ငံမှာဒီအာဆီယံနိုင်ငံမှာဆိုရင်တော့နိုင်ငံတွေထပ်တာပေါ့ဗီယက်နမ်တို့ဒီယူဒီယာတို့ဒီနိုင်ငံတွေကျတော့ခဏခဏသွားရတယ်ဟု
တ်ကဲ့အဲ့တော့ဒီကိုကလာပထမအဆုံးလူတွေဖြစ်တဲ့အခါကျတော့လေအဲ့လိုပွဲစဉ်တွေသွားတဲ့အခါမှာရောအခက်အခဲကြီးကြုံရတာရှိလားဘယ်လိုအခက်အခဲကြီးကြုံရလဲရှင
်နိုင်ငံတကာပွဲဆိုတော့ပထမအဆုံးအချိန်မှာတော့အမလေးချက်သိမ့်ထားတယ်ဘာဖြစ်လို့မှားမှလည်းကြောက်သေးအာယုံသအားဆိုင်ရတာလေနော်အဲ့ဒါကြောင့်မလို့အခက်အခဲဆိုတဲ့နေရာမှာတော့ဒီကိုလိုက်ရမယ်ဒီဘောလုံးနောက်ကိုလိုက်တဲ့အချိန်မှာမှီအောင်လို့ကိုဒီ line ပေါ်မှာအမြင်လိုက်ရတဲ့ဒုက္ခပေါ့နော်အဲဒါတခုတော့တော်တော်လေးကိုဖိတ်စစ်ဖြစ်စီမှုရှိတယ်။နောက်ပြီးဘောလုံးပွဲပြေခါနေနမနစ်3မိနစ်ဆိုရင်လေဒီလားထွက်ပြေးခြင်းနဲ့စိတ်တောင်ပေါက်လာတယ်အဲလိုမျိုးဟိုအာယုံစိုက်ရတဲ့အပိုင်းပေါ့နော်အဲဒါမျိုးတော့ရှိပါလေ။အ
များကြီးသူလားအထုတ်ခဲ့ရတာ
ဟုတ်ကဲ့ပါ
။ဆော့ဆော့ရုံးကပြောသွားတဲ့အချိန်မှာပထမ9နှစ်လောက်ကတော့တနည်းမှတော့လည်းလောက်ပဲသွားရတယ်ဆိုတဲ့ဘောပေါ့နော်။
ဟုတ်ကဲ့
။ဒါပေမဲ့စုအကောင်းဆုံးစုရပြီးတဲ့နောက်ပိုင်းလို့ပြောရဲအဲအကောင်းဆုံးစုကတော့ဘာစီလဲရှင်ပြောပြရအောင
်။အကောင်းဆုံးစုအကောင်းဆုံးစုဆိုတာကသူတို့ကဒီရွေးလိုက်တာအရှိတောင်အရှမှဆို3ယောက်ဆိုရလေယူဒီယာကဘာနီပါရဲ့အဲဗာလဲမလေးရှားကကောင်းမလေးတယောက
်
သူကလေကွင်းနေတိုင်းလူကြီးပါပဲ
ဟုတ
်ကဲ့သူကျမတို့3ယောက်ကို2006မှာသူတို့အကောင်းဆုံးကြီးဆိုပြီးမှရွေးလိုက်တယ်ပေါ့နော
်ဒီအမျိုးသမီးတိုင်းတွေထဲမှာမှအကောင်းဆုံး3ယောက်ဆို
ပြီးမှရွေးလိုက်တာဟုတ်ကဲ့
အာဟုတ်ကဲ့အဲ့တော့တော်ပေါ်ကြကဒီ FIFA မဒီတိုင်းထဲမှာပေါ့နော်မပါခင်မှာရောအရင်တုန်းကတခြားအားကစားနဲ့ပတ်သက်ပြီးတော့ဘာတွေတွေ့ကြုံရှိခဲ့လဲဒီ FIFA တိုင်းမှာဖြစ်ခင်ပေါ့ FIFA တိုင်းရောဘယ်လိုစပြီးတော့ဖြစ်သွားလဲဆိုတာလည်းပြောပြပေးပါလားရှင့
်အဲ FIFA တိုင်းဖြစ်တယ်ဆိုတာတော့ပထမအဒီပြောထားတာလည်းရှိရလေအဓိကတော့ကိုက fitness ကောင်းတော့ဒီ FIFA တိုင်းဖြစ်လာတယ်လို့အန်ဒီကတော့ကိုယုံကြည်တာပေါ့နော်ဘလို့ဖြစ်လဲဆိုကိုကပြေခုံပြေတမားကိုပြေခုံပြေတမားမှာကိုကအရှိတောင်အာရှမှာရွှေစစိတ်ရပြီးမှစံချိန်ကျိုးပြီးရွှေစစိတ်ရခဲ့တယ်လို့ဆိုတော့အဲ events ကလည်းမိသား3000ဖြစ်နေတယ်ဒီတိုင်လုပ်ငန်းမှာပြေးရတဲ့အဲတာအဝေးအကွာအဝေးကလည်းမိသား3000တို့တို့ပြေးခိုင်းတာဆိုတော့အဲ့ဒီနေရာမှာကိုကဟိုဘက်မှာဆွန်းဆွန်းတမန်ပြောမယ်ဆိုရင်အပြေးမှာဒီတာလေးကိုကိုကဘယ်ပုံပိန်နည်းပြေးရမယ်ဆိုတာကိုကကြွန့်ကျင်နေပြီလေအဲ့ဒီကြွန့်ကျင်နေတဲ့အတွေ့အကြုံမို့လို့ဒီမှာတိုင်စလုပ်မယ်ဆိုတော့သူက fitness ကအဓိကဖြစ်တဲ့အတွက်ကြောင့်မို့လို့ဒီ fitness အရင်ကောင်းနေတဲ့အတွက်ကြောင့်တိုင်လူကြီးလုပ်ဖြစ်သွားတာပေါ့နော
်အဲ့တော့အဲ့လိုသွားပြီးတော့ဘယ်နှစ်နှစ်လောက်ဒီ FIFA အခွဲထဲမှာတိုင်ဖြစ်နေပါဝင်ခဲ့တာလဲရှင်စုစုပေါင်းနှစ်ကျော်ပါတယ်ဘယ်လောက်ရှိမလဲ
ဆယ်နှစ
်အဲဆယ်နှစ်လောက်ပြီးတော့နောက်တော့ရောဟိုဒီထဲမှာဘာသာစပ်လို့ဖြစ်တာလဲရှင်အဲ့ချိန်မှာစပြီးတော့ဒီရက်နေပြီးတော့မလုပ်ဖြစ်တော့တဲ့အကြောင်းလည်းပြောပြပါဦး
မလို့ဖြစ်ရတဲ့အကြောင်းကတော့အဲ့ဒီ2010 theme ပေါ့နော် AFC ကနေဒီ အတိနာမည်နဲ့ပဲဘိုင်းနင်းမြေပေါ့နော်သူတို့ကအဲဒီမလေးရှားမှာလုပ်မဲ့16နှစ်ပွဲနဲ့19နှစ်အောက်အရှက်ပွဲပေါ့နော်အဲ့ဒီပွဲကိုလုပ်မလားနောက်ပြီးမှကြီးကျက်တိုင်လုပ်မလားဆိုပြီးမှသူတို့စာပို့လာတယ်အဲ့ဒီစာပို့လာတဲ့အခါမှာအတိအကြီးကျက်နဲ့ပတ်သက်ပြီးမှအတွေ့အကြုံလုံးဝမရှိသေးဘူးလေနော်ဒိုင်လေးလုတ်ခါစားအဲလုတ်နေတာဆိုတော့အန်ဒီကတော့အဲ့ဒီပွဲမှာဆရာကပြောတယ်ကျမတို့ဒိုင်ဥက္ကဋ္ဌပေါ့နော်မြန်မာနိုင်ငံဒိုင်ဘူကြီးကသူကတော့ပြောတဲ့အခါမှာဘူကြီးကလည်းအေးဟုတ်ကြပါသေးတယ်နင်တင်တန်းနဲ့မတက်ရသေးဘူးဆိုတော့တဲ့အဲ့ဆိုအတွင်းချင်းမှုကိုတော့ပြောဆိုပြီးမှအန်ဒီတို့ရဲ့ဥက္ကဋ္ဌဘူကြီးတောင်ကအဲ့လိုပြောတဲ့အခါကျတော့အန်ဒီလည်းအတွင်းချင်းမှုဆရာပန်နေတင်အောင်စီကိုတွားတယ်ဆရာပန်နေတင်အောင်ကနေအောင်နေပြီးပြောမယ်ဆိုပြီးသူကဥစ္စောကိုပြောတာပေါ့နော်ဥစ္စောကိုပြောတဲ့အချိန်ခါမှာဥစ္စောကပြောတယ်တဲ့အဲနင့်လူလူကတော့ဒီမှာနှစ်နှစ်လောက်တော့လှုပ်ခိုင်းပါကော့ကြာတိုင်အနေနဲ့ရှိနေရအောင်မေလို့ပြောတယ်တဲ့အကြောင်းရင်းဒီနှစ်နှစ်ပြီးမှပဲ instructor လို့ပေါ့ဆိုပြီးအန်တီကိုအဲ့လိုပြောတယ်အဲ့လိုပြောတော့အန်တီကလည်းအဲလှုပ်နေရင်တန်တန်နဲ့အဲ့ဒီနှစ်နှစ်ပြည့်သွားတာပေါ့နော်နှစ်နှစ်ပြည့်သွားတော့သူတို့ကအဲ့ဒီရတ္တရာလှုပ်ပေးလိုက်တာပေါ့ရတ္တရာလှုပ်ပေးလိုက်တဲ့2000အဲ့ဒီ2010မှာပဲအန်တီကဒီမိုနီကာဆိုရှိတယ် FIFA လေမိုနီကာရှိတယ်အမျိုးသမီးတွေကိုလိုက်ပြီးလေလာစုံစမ်းနေတယ်လို့တော့ထင်တာပဲသူကအန်တီကိုပြောတယ် Hello mama congratulations for World Cup thanks အဲ့လိုပြောလိုက်တော့အတေကအရန်အောင်ဩသွားတယ်။အေးဟုတ်က No I'm already retired လို့ပြောတော့သူကလေဒီလား Oh you just want to go walk up that Oh I don't know my office retired for me already လို့အဲ့လိုပြောလိုက်တော့သူကလေ Oh my god ဆိုပြီးမှဒါပဲပြောနိုင်တော့ဟိုကလေပြန်လဲတဲ့ညက်ကနေစပြီးမှဒီတိုင်းဒီချက်ချက်တိုင်းလုပ်ဖို့ကိုကဆက်ပြီးကြိုးစားရတာပေါ့နော်အဲ့ဒီမှာသူကိုရဲ့တိုင်းလုပ်တာတခန်းရက်သွားတာပေါ့
တကယ်လဲဆိုရင်တော့ World Cup ပွဲမှာပွားပြီးတော့တိုင်းလုပ်ရမယ်ဆိုတဲ့ခါစားတော့မှာကိုယ့်နိုင်ငံကိုဒီတိုင်းရဖိတ်ပြီးတဲ့အချိန်မှာ
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးတက်စီ
အခုတော့တူတာဆွန်လင်အမေရိကန်တခွင်အစည်းအဝေးပါဒီတစ်ပတ်မှာတော့ Republican စကားစစ်ထိုးပွဲနဲ့ကိုယ်စားလှယ်လောင်းအလားအလာအကြောင်းဆွေးနွေးထားပါတယ်ဘာမာတက္ကသိုလ်မှာဗိုလ်ထုနေ့ကကျင်းပတဲ့ Republican ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲကိုစောင့်ကြည့်လေ့လာတဲ့ California တက္ကသိုလ် Berkeley ကနိုင်ငံရေးသိပ္ပံကျောင်းသူ Mackin Thiri Nanda ဆိုကိုအောင်မေးမြန်းထားပါတယ်ဗျာ
ဆိုလို့ရှိရင်ဒါ Republican Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ဖို့ပေါ့ဒါဟိုတခြားဒီကိုယ်စားလှယ်၄ယောက်ကနေပြီးတော့စကားစစ်ထိုးပွဲကျင်းပတာဆိုလို့ရှိရင်ဒါဟိုနောက်ဆုံးအချိန်ပေါ့ဆိုတော့မကြခင်မှာပဲဒီပါတီတွင်းပနာမရွေးကောက်ပွဲတွေလုပ်မယ်ဆိုတော့ဒီနောက်ဆုံးကျင်းပသွားတဲ့စကားစစ်ထိုးပွဲအချိန်နေပေါ့လေဆိုတော့ဒီစကားစစ်ထိုးပွဲမှာအထူးသဖြင့်တော့ဒီအမျိုးသမီးတူတယ်ပဲပါဝင်ပါတယ်ဆိုတော့ Nikki Haley ပါဒီကုလသမဂ္ဂဆိုင်ရာ American အသံမကြီးဟောင်းပေါ့လေဆိုတော့သူနဲ့ပတ်သက်ပြီးတော့တခြားသူတွေကဟိုဝိုင်းပြီးတော့တော်တော်များများဝေဖန်ကြပါတယ်ဆိုတော့မန်ခင်တိရီနန္ဒဆိုရဲ့အမြင်ရောပြောပြပါအောင်
ဟုတ်ကဲ့ရှင်ခုကိုအောင်ပြောတလို့ပါပဲနီကီဟီလီကိုအာဟိုပါတော့တိုက်ခိုက်ပြောကြတာတွေအများကြီးတွေ့ရပါတယ်ဒီစကေးလူပွဲမှာဆိုလို့ရှိရင်အကြီးကအချက်၃ချက်ပေါ့နော်ပထမတစ်ချက်ကတော့အာသူတို့တွေက policy အရာပေါ့နော်အာသူတို့ယုံကြည်ရတယ်ကိုပြောကြသွားတာကိုတွေ့ရတယ်နောက်တစ်ခုကကြတော့တဦးနဲ့တဦးပေါ့ဘယ်နေရာတွေမှာဥပမာနိုင်ငံရေးအရာအာနိုင်ငံခြားရေးပေါ့ policy အရာနောက်ဒီလိုလူမှုရေးနဲ့ပတ်သက်တဲ့ policy ီအရာပေါ့နော်အဘယ်လိုပွဲပြားနေဆိုတာရောသူတို့ distinguish လုပ်ပြီးတော့ပြောသွားတာတွေရပါတယ်အဲ့ဒီမှာအဟီလီယိုဘာကြောင့်ဒီလိုတိုက်ခိုက်လဲဆိုတော့သူကအခုချိန်မှာပေါ့နော် leading သဘောမျိုးဖြစ်နေပါတယ်ဒီ trend ပြီးလို့ရှင်ပေါ့နော်ဒီဒီချက်ရှိတဲ့ဒီနေ့ဒီပိတ်လောက်ကြတဲ့အ၄ရောက်ချိန်မှာဆိုလို့ရှင်ပေါ့လေနောက်သူ့အပေါ်မှာဒီလိုအရင်တော့ဥပမာဆိုလို့ရှင်အဒီဟိုဟာပေါ့နော် wash rio ဘလိုပါတော့တွေက decentes တို့ကိုထောက်ဖက်ခဲ့ပေးမယ်အခုဆိုရင် nikki ကို backup လုပ်လာတာတွေတွေ့ရတယ်ပေါ့နော်အတခြားအဖွဲ့စည်းတွေလည်းဒီလိုပဲ nikki ကို backup လုပ်တာတွေအများကြီးရှိလာတော့တွေ့ရတယ်ဒါကြောင့်မလို့သူတို့အနေနဲ့ကသူတို့ရဲ့အကြီးမားဆုံးသောပြိုင်ဘက်လိုမျိုးသဘောထားပြီးတော့ attack လုပ်တယ်လို့ကျွန်မထင်ပါတယ်
အထူးသဖြင့်အခုနောက်ပိုင်းလူမှုစစ်တမ်းတွေမှာဆိုလို့ရှိရင်ဒါကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးဟောင်းလည်းဖြစ်နောက်ဒီတောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့နီကီဟဲလီကိုဒီထောက်ခံတဲ့အဲဟိုရာဂိုင်းတို့ပို့ပြီးတော့များလာတာပေါ့လေဒါဘာကြောင့်လို့ထင်ပါလဲ
ဘာကြောင့်လို့ထင်လဲဆိုရင်တော့သူ့ရဲ့ဒီပေါ့နော်အတွေ့အကြုံတွေရလည်းပါတယ်နောက်ပြီးတော့သူ့သူရဲ့အတွေ့အကြုံဆိုတဲ့နေရာမှာဒီပြည်တွင်းနိုင်ငံရေးအရာရောပေါ့နော်နောက်တစ်ခါဒီပြည်ပဒီလိုတမ်းမကြီးဖြစ်တဲ့ပြည်ပနဲ့ဆက်နွယ်တဲ့နိုင်ငံရေးအမြင်တွေပေါ့လေဒီ foreign policy ရဲ့အရာရောပေါ့နော်သူ့မှာကပြည့်ပြည့်ဝဝရှိတယ်နောက်ပြီးတော့သူ့ရဲ့ဒီ campaign တွေအတွက်ဟိုပါပေါ့အလူရှင်နေရှိရဲ့အခါမှာဆိုလို့ရှိရင်လည်းသူကဒီအလူရှင်နေရဲ့ထောက်ပံ့မှုကြောင့်မလို့သူ့ရဲ့ယုံကြည်ချက် policy ကိုပြောင်းပြစ်လိုက်တယ်ဆိုတော့မရှိဘူးပေါ့နော်ဒီလိုမျိုးအကြောင်းချက်တွေရှင်နောက်တစ်ခါဒီအမျိုးသမီးဒီခေါင်းဆောင်မှုကလည်းတစုံတရာခန်းကဏ္ဍမှာသူ့ကိုပို့ပြီးတော့မှချင်ရှားစေတယ်ဟိုပါပေါ့နော်သူ့ကိုထောက်ပံ့တဲ့လူတွေပုံများလာစေတယ်ဆိုတာလည်းတွေ့ရပါတယ်ကို
Florida ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်စန်တစ်ဆိုရင်ဒါမချသေးခင်နှုန်းကလည်းပဲကယ်လီဖိုးနီးယားပြည်နယ်ကအုပ်ချုပ်ရေးမှူးဟိုနျူဆမ်နဲ့သူတို့ဒီစကားစစ်ထုတ်ပွဲကျင်းပခဲ့ပါသေးတယ်ဆိုတော့ဒီဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်စန်တစ်ရဲ့အနေထားရောဘယ်လိုရှိမလဲဘာဖြစ်လို့လဲဆိုတော့သူကလည်းပဲသူသာလျင်ဒါဟို Republican ကိုစားပြုသမရလောင်းဖြစ်တဲ့နယ်ဆိုပြီးတော့သူ့ဘက်ကတော့အခိုင်အမာပြောနေတာပေါ့ဆိုတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ဗာမြန်ပြောချင်ပါလား
သူအနေနဲ့ကသူရဲ့ Republican ပေါ့နော်ထောက်ခံတဲ့လူတွေရဲ့ထောက်ခံမှုတစုံတရာအတိုင်းအတာရှိတယ်ဆိုတာကတော့မှန်ကန်ပါတယ်သို့တော်လည်းပဲပေါ့နော်တချို့ဒီလိုလူမှုရေး policy နဲ့ပတ်သက်လို့ရှိရင်သူ့မှာကအများကသူ့ကိုထောက်ခံရလောက်တဲ့အနေထားမျိုးတွေမရှိတဲ့ပေါ့နော်သူ့ရဲ့ယက်တီချက်တွေရှိပါတယ်ဥပမာ transgender issue တွေဆိုလို့ရှိရင်အမျိုးသမီးကနေအမျိုးသားကနေအမျိုးသမီးစသဖြင့်ပေါ့နော်ဒီ biological အရာပြောင်းလဲပြီးတော့နေထိုင်တဲ့သူတွေဆိုလို့ရှိရင်သူ့အနေနဲ့ကတော့နားမလည်နိုင်ဒါဒီလိုမျိုးကလေးတွေရှိတယ်ဆိုရင်ဒီကလေးတွေရဲ့ဇမားကြီးအတွက်ကိုဥမာနီကီယာပြောရဲပေါ့နော်နီကီဟေလီယာထောက်ပံ့ပေးရမယ် health care တွေဆိုရင်သူကဒါကိုဒီလိုလောက်တာထောက်ပံ့နေဆိုတာက child abuse လောက်တာအဲစသဖြင့်ပေါ့နော်သူ့ရဲ့ stand တွေကဒါမျိုးလေးတွေရှိတဲ့အခါမှာသူ့အတွက်မဲရည်အတွက်အများကြီးရနိုင်မှုဆိုတာကသူ့မှာအခက်အခဲရှိနိုင်ပါတယ
်ဆိုတော့ဒီနေရာမှာစကားစစ်တုပ်ပွဲမှာဟိုအဓိကအရင်တမရဟောင်းဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးတော့ဟိုတောက်လျှောက်ဝေဖန်လာတာကတော့နယူးဂျာစီပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီပေါ့ဒါဟိုတော့ကတော့သူကလည်းထရမ့်နဲ့အင်မတန်ရင်းနှီးတဲ့သူပါဆိုတော့အခုဒီမှာကတော့ဟိုတော့ကဆိုရင်တော့ဒါခရစ်ခရစ်တီကနေပြီးတော့သူသာဟိုထရမ့်ကိုဝေဖန်တဲ့သူပေါ့ကျန်တဲ့သူတွေကဒါရင်ကိုနှုတ်ပိတ်နေနေကြတယ်ဆိုပြီးတော့ပြောပါတယ်အခုဒီစကားစစ်တိုးပွဲမှာတော့ဒီ Ron DeSantis ကနီကီ Haley ကဒီ Donald Trump နဲ့ပတ်သက်ပြီးတော့ဟိုတော်တော်လေးဝေဖန်တာကိုတွေ့ရပါတယ်။ဘာကြောင့်လို့ထင်ပါလဲ
။ Okay ပါ။အခုဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်ထူးခြားချက်ကလေးရပေါ့နော်။အဲဒီ candidate လေးယောက်လုံးကသူတို့ကိုသူတို့ပေါ့နော်။Trump နဲ့ အပြိုင်တခြားရွေးချယ်စရာအာကန်ဒီဒိတ်တွေဖြစ်နေသူတို့ခွဲထွက်ဖို့အာစူးစမ်းတာဟိုပို့ပြီးတော့ပေါ့နော်ချင်းချင်းရှားရှားတွေ့လာရပါတယ်ထရမ့်မရွေးချယ်ဘူးဆိုရင်ဘသူ့ကိုရွေးချယ်မလဲလို့ဖြစ်လာတဲ့အခါမှာသူတို့ရွေးချယ်ဖို့ဆိုတာမျိုးကိုသူတို့ကဟိုပို့ပြီးတော့ပေါ့နော်အချင်းချင်းရှားရှားပြသလာတာမျိုးကိုတွေ့ရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါမကြခင်နောက်ထပ်သတင်းပတ်၄ပတ်၅ပတ်လောက်ဆိုလို့ရှိရင်မယ် Republican Party ထဲမှာပေါ့လေ Republican Party ကိုစားပြုသမရလောင်းကိုစပြီးတော့ရွေးချယ်ကြမှာပါဒါပြည်နယ်အလိုက်သူတို့စပြီးတော့ရွေးချယ်လေးရှိပါတယ်ဆိုတော့အဲ့ဒီခါမှာပဲအဲ Republican Party ရဲ့သမရကိုယ်စားလှယ်လောင်းဘယ်သူဖြစ်လာမလဲဆိုတာကိုတော့အားလုံးကအဲစောင့်မျှော်ပြီးတော့ကြည့်ရမှာပေါ့လေဆိုတော့ Mackin TV နဲ့ဆိုကျွန်တော်တို့အခုလိုဖြည့်ချပေးရတဲ့ကျေးဇူးအထူးတင်ပါတယ်
ကျေးဇူးပါကိုပါမ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ Good Ghana ဆင်ရမှာတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာ Sodium Chloride စားအကြောင်းကိုပြောပြထားပါတယ်။လူသားတွေအတွက်အင်မတန်ကိုအသုံးဝင်လာတဲ့စားကိုဘာကြောင့် salt လို့ခေါ်ကြပါသလဲ။တိကျရက်တည်နေရင်အန္တရာယ်ကြီးလာတဲ့ဆိုဒီယမ်နဲ့ကလိုရင်းဓာတုပစ္စည်းတစ်ခုပေါင်းစည်းဖြစ်ပေါ်လာတဲ့အစာအကြောင်းဓာတုပေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်မေးမြန်းထားပါတယ
်ဆဲလို့ခေါ်တဲ့ကလစီတွေအတွက်လိုအပ်တဲ့ရေပမာဏကိုထိန်းညှိတာသွေးဖိအားတွေအုံနောက်အာယုံကြောနဲ့အစာချေမှုတို့ဇီဝလုပ်ငန်းဆောင်တာတွေမှာမရှိမဖြစ်လိုအပ်တဲ့ဆားနဲ့ပတ်သက်ပြီးဘာတွေတည်ထားကြပါသလဲပထမဆုံးဆားကိုဘာကြောင့်ဆောင်းလို့ခေါ်ပါသလဲ
ဆောဆိုတာတော့ကျွန်တော်တို့ chemistry နဲ့တော့ sodium chloride ကိုပြောလာများပါလေပြင်လဲရေငံရတယ်လေဒီဆားကြောင့်ပဲပေါ့เนาะအဓိကအားဖြင့်ဆားကပင်လယ်ရေထဲမှာ30 to 40% ကြာပါတယ် 3 to 4% ပိုင်တော့မှတော်တော်လေးကိုငံနေပြီဆိုတော့ပင်လယ်ရေအများစုကငံကြလာပဲလေအဲ့တော့ Black Sea လို့မျိုးနောက်ဟုတ်ရင်ကျွန်တော်တို့ဒီကုန်းတွင်းပိတ်တဲ့နေရာတွေမှာဆိုဆားတွေကအများကြီးပိတ်ပြီးနေတယ်ဒီဘက်ကပင်လယ်နဲ့နီးတဲ့နေရာဆားပေါ်တာဒါကြတဲ့ဆားကိုဘယ်လိုရမလဲဆိုတာအရင်ကမတိကြအောင်တော့တိဘက်သူမျိုးကောင်းမွန်ဒေသတွေကျွန်တော်ရှာကုန်းဝင်ပြင်မရတော့ဒီနေရာတွေအဲ့နေရာတွေမှာဆားအတော်ရှာပါမယ်အဲ့တော့ဆားကိုငွေကြေးအနေနဲ့သုံးရတယ်ရောမအမ်ပါယာမှာလာစားပေးတယ်နေဆားနဲ့တံခိုးဖြတ်ပေးတယ်ဟိုလေကျွန်တော်တို့ဒုတိယကမ္ဘာစစ်ပြီးတော့ဘုမာဘီကလွတ်လပ်ရေးရပါတယ်ရတဲ့အခါမှာကျွန်တော်လာစားဘူးလို့ပေးမယ်ဆိုတော့စဘာတစ်ဆဲပေါ့တရားရဲ့လေးပုံတူဒီနှုတ်မှာအနေဆုံးလာတာဆိုတော့မှတ်ပါတယ်အဲ့ဒီတိုင်းမဲ့ဆားကလည်းရောမအင်ပါယာမှာသူ့ရဲ့စစ်သားတွေကိုလာစားပေးတယ်အဲ့ဒါကြောင့်ဆော့ဟာဆယ်လီနီယံနော်ဆယ်လာရီဆိုတဲ့ဇာတ်ကဆားကိုပေးတယ်ဆိုတော့သဘောပေါက်ကြတယ
်ဆားဆိုလို့ရှင်ဒီလူတွေအတွက်အမတန်အသုံးဝင်ပါတယ်ဆရာအသုံးဝင်တယ်လို့သူ့ကိုစားတာများတော့ရတယ်အန္တရာယ်ရှိတယ်ဆိုပြီးတော့လူတွေကကြောက်ကြပါတယ်ဆရာအဲတစ်ချိန်တည်းမှာပဲဒီစားနဲ့ပတ်သက်ပြီးတော့လူတွေကသိပြီးတော့ဂါဂနနာမသိကြပါဘူးဆရာအဲတော့စားကိုပထမဆုံးဆရာအဲ့ရဓာတ်ရုပ်ဖွဲ့စည်းပုံကစပြီးတော့ပေါ့နော်စားအကြောင်းကိုလည်းရှင်းပြလို့ပြောဆရာ
အဲစားအကြောင်းပြောရင်အမှန်စိတ်ဝင်စားကြရကောင်းတယ်စားက chemistry မှာဆိုရင် sodium chloride လို့ခေါ်တယ် sodium တစ်လုံးနဲ့ chlorine6လုံး Na1 နဲ့ Cl1 ပေါ့အဲ့ဒီအတံမြေပေါင်းဆက်ထားတယ်ဒါပေမဲ့တကယ်တကယ်သူဖွဲ့စည်းပုံကြည့်လိုက်ရင် Na ကို chlorine 6လုံးကဝိုင်းရံလာတယ်လို့ chlorine 6လုံးကိုလည်း Na 6လုံးကတစ်ခါဝိုင်းရံပြန်တယ်ဒီလိုမျိုးလက်ပတ်တော့ဝိုင်းရံတဲ့အတွက်ဒီကောင်ကအမှန်တည်မြဲတဲ့အဆိုင်ခဲကြီးဖြစ်တယ်အမှန်ကြည့်လိုက်ရင် sodium ဆိုတာအမှန်အန္တရာယ်ရှိတဲ့ကောင်ဆိုဒီယမ်ကိုတတ်တူပါလေအဲ့ဒါရေထဲတစ်ချက် ထပေါက်တော့မိလောင်တယ်ဆိုဒီယမ်ကမွေးရှာနဲ့တွေ့လဲမိထတောက်တယ်ဒါကြောင့်ဘက်ထရီကားတွေပါလို့မှာဆိုရင်လစ်သီယမ်ပေါ့လစ်သီယမ်ကဆိုဒီယမ်ထက်ကိုပိုပြီးအက်တက်ဖြစ်တယ်အက်တက်ဖြစ်တယ်ဆိုတော့ဓာတ်ပြူလွယ်တာပေါ့ဆိုတော့မွေးရှာနဲ့တွေ့ရင်မိထလောင်တယ်လေဒါကြောင့်ဘက်ထရီလောက်တဲ့လူတွေကလစ်သီယမ်ကိုသုံးတဲ့အခါမှာဆိုရင်အမှန်တန်သတိချရတယ်အရင်လည်းလုံခြုံရတယ်ဒါပေမဲ့လုံးဆုံးလည်းမူဖေဘာမဖြစ်ဘူးဒီနှစ်ခုကိုညှောက်တောက်အောင်လုပ်ရတယ်ဆိုဒီယမ်လည်းဒီတိုင်းပဲဆိုဒီယမ်ကိုရေလက်ထည့်ရင်ပေါက်မယ်မိလောင်တယ်ဒါပေမဲ့ဆိုဒီယမ်ကိုကျွန်တော်ကဘာနဲ့ပေါင်းစပ်စီလဲဆိုကလိုရင်းနဲ့ပေါင်းစပ်ကလိုရင်းက Cl လို့ကျွန်တော်တို့ကမှတ်တယ် Cl ကတကယ်တော့ဒီတိုင်းမနေဘူး Cl2 အနေနဲ့နေတာတော့ Cl2 ကနည်းနည်းလေးရှူလို့နဲ့သေးသွားတယ်သူက poisonousဖြစ်တယ်ဒီတန်းကအစိတ်တန်းလို့ဖြစ်တယ်ဒုတိယပထမကစစ်ကပေါ့ဂျာမန်တွေကအဲ့ကလိုရီနဲ့ကာဗွန်မိုနိုက်ဆိုက်ကိုရောတော့ first gene ဆိုတဲ့တန်းတွေဖြစ်လာတယ် master gas ဆိုတော့လည်းဖြစ်လာတယ်အဲ့ဒီ gas တွေကအဝိုင်းအောင်ရှိတယ်အဲ့ဒီကလိုရီပါတဲ့เนาะတက်ပြူနိုင်တဲ့ပစ္စည်းတွေအများကြီးရှိတယ်အဲ့ဒီကောင်တွေကအန်လီရပေးနိုင်တဲ့အစိတ်တန်းလို့ဖြစ်တယ်ကျောက်စရာအမှန်ကောင်းပါလေသို့သောအဲ့ကလိုရင်းကိုဆိုဒီယမ်နဲ့သာပေါင်းလိုက်ပါကျွန်တော်တို့စားသုံးရတော့ချားဖြစ်လာပါလေအဲ့စားကခုနကျွန်တော်ပြောရတော့လူကိုခန္ဓာတော်ကိုဒီအလက်ထရွန်လေးတွေရွေ့ရှားတဲ့အုံထောက်ကနေတော့အာဟင်ဂျောတွေကိုအမိန့်ပေးတဲ့အခါမှာပြစ်စစ်တတ်အနေနဲ့ဒီစားလေးကတော့လိုပါလေစားမရှိလို့မရဘူးအဲ့တော့စာကူခန္ဓာထဲမှာအသင့်အတင့်ရှိတယ်ဆိုရင်ဒါတော့အမှန်ကောင်းပါလေအဲ့ဆိုဒီယမ်ရောပါလေဆိုဒီယမ်ကတို့ကိုဒုက္ခပေးနိုင်တယ်ဆိုရင်ပိုတက်ဆီယမ်ထည့်လိုက်ပါလားဆိုရင်နောက်ပိုင်းမှာပိုတက်ဆီယမ်ကလိုရိုက်ဆိုတော့စာကိုအစားထိုးတယ်ပိုတက်ဆီယမ်ကလိုရိုက်ကတော့အရသာခါတသက်ဖြစ်တော့လူတွေသိမကြိုက်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ကျန်းမာရေးအတွက်လို့ပိုတက်ဆီယမ်နဲ့ဆိုဒီယမ်ကိုရောတော့ကလိုရိုက်အနေနဲ့စားကိုကျန်းမာရေးစားတယ်မှာသုံးရပါတယ
်။ဒါဆိုရင်ဟီမဝန္တာစားဆိုပြီးတော့ဒီပိတ်ဆော့ဆိုပြီးတော့ဒါလည်းလူတွေအတွက်ကျန်းမာရေးကောင်းတယ်ဆိုပြီးသုံးနေကြပါတယ်။အဲ့စားအကြောင်းလေးနည်းနည်းပြောပြပေးပါဦ
း။အဲကျွန်တော်တို့ကစားကတော့12မျိုးလောက်ရှိတာပေါ့လေ။စားကိုကျွန်တော်တို့ပြုပြင်ထားတယ်။တွေ့ရတယ်သဘာဝအတိုင်းတွေ့ရတယ်ဆိုရင်အဲ့စား12မျိုးလောက်ရှိပါတယ်။ဒီစားသုံးတဲ့လူတွေအမျိုးမျိုးကဟောစားသုံးကြပါဟိမွန်တာစားတော့ကျွန်တော်တို့ဒီဘာခေါ်လဲအမတန်တန့်စင်ကောင်းမှုတော့အဲ့မှာပါဝင်တဲ့တချို့ဒီဘက်တီးရီးယားတွေနဲ့အကောင်လေးတွေကဘာလို့မို့သူအကျိုးပြုတဲ့ဘက်တီးရီးယားရှိတယ်အဲ့ဒီဘက်တီးရီးယားတွေကလည်းဒီအယောင်လေးကိုပြောင်းစေတာရှိတယ်နောက်တစ်ခုကသူ့စီမှာပါတဲ့ mineral တွေပေါ့ mineral တွေကိုဘက်တီးရီးယားတွေကစားတော့တဲမှာအယောင်ဟဟလေးဖြစ်စေဒါကြောင့်ကျန်းမာရေးကောင်းတယ်ဆိုတော့သူတို့စားကြတာရှိပါတယ်ဟိမွန်တာစားတော့ကျွန်တော်တို့ဒီဘာခေါ်လဲအမတန်တန့်စင်ကောင်းမှုတော့အဲ့ဒီမှာပါဝင်တဲ့တချို့ဘက်တီးရီးယားလေးတွေရှိတယ်အဲ့ဒီကောင်တွေကဒီအေးတဲ့နေရာမှာနေတဲ့လူကိုခန္ဓာကိုကျန်းမာတန်ဆွမ်းစေတယ်ဆိုတော့ဒီ myth ပေါ့လေကျွန်တော်အယူဆရှိလို့ပုံကြတာပါတာမန်အဖြစ်တော့ကျွန်တော်တို့အကောင်းဆုံးက sea salt လို့ခေါ်တယ်ပင်လယ်ရေကရတဲ့စားကိုဘုမာပြတ်ပင်လယ်ရေကရတဲ့စားပဲတော့ပါလေစီးဆော့တော့တယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ကျွန်တော်တို့ view ရထုတ်လွှင့်ခြင်းနေနဲ့ပတ်သက်လို့စာရေးသားမယ်ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာဖြစ်ပါတယ်ဗျာနောက်ထောင်းနဲ့23ခုနှစ်ဟာသတင်းအလုတ်လုတ်ရင်တည်ဆုံးခဲ့ရတဲ့သတင်းသမားအရေအတွက်မကြုံစဘူးမြင့်တက်လာတဲ့နှစ်ဖြစ်နေပြီးအများစုကဂါဇာဒေသမှာဖြစ်တယ်လို့ပြင်သစ်အခြေဆိုင်နိုင်ငံတကာသတင်းတောက်များအဖွဲ့ချုပ် IFG ကပြောပါတယ်ဒီနေ့တည်းမှာသတင်းမီဒီယာသမား94ဦးအသက်ခံရပြီး400နီးပါးထောင်ချခံရရကြောင်း IFG အဖွဲ့ကြီးကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်မြန်မာနဲ့ပတ်သက်ရင်တော့လူသတ်မှုနဲ့အခြားရည်ရွယ်ချက်ရှိရှိတပ်ဖြတ်မှုအရေးအတွက်ဟာကမ္ဘာတစ်ဝန်း2021ခုနှစ်တည်းစံချိန်တင်မြန်မာလာခဲ့ပြီးလူသတ်မှုအများဆုံး ထိတ်တန်းဆယ်နိုင်ငံဆင်းမှမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာအသစ်ကတောက်ကြနေမှာဖော်ပြပါတယ်။ဒါဟာကိုဗစ်ကာလပိတ်ဆို့မှုတွေကြောင့်ဖြစ်လာတဲ့ဖြည့်ဆည်းမှုတွေနဲ့စီးပွားရေးဖိအားတွေကြောင့်လည်းပါလာတယ်လို့မြန်မာနိုင်ငံမှာကနိုင်ငံရေးအကြံဖက်မှုတွေမြင့်တက်လာလို့ဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။စနေနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုဟာကိုရဲမွန်ဖြစ်ပါတယ်။ဒီဗီဒီယိုပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ VOA American တန်ရဲ့အခုဒီမနက်ခင်းအစီအစဉ်ကိုမနက်6နာရီ9နာရီတိလိုင်းနိုမီတာ3249လိုင်းလမ်းမီတာ190တို့ကပါတင်ဆက်ခဲ့တာပါ။ VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။